Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်ကန်က2019ခုနှစ်စက်တင်ဘာလ30ရက်နေ့မနက်ဖြန်စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ2432 40နဲ့တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ဒီမှာခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်တင်ပြပြမှာပါ။မူတိုင်းတန်တဲ့အမေရိကန်ပိုင်ပေါ်တူရီကိုဂျွန်ကူညီခဲ့တဲ့လုပ်ငန်းအတွက်အမိမိလူမျိုးရေးဌာနယာယီဝန်ကြီးတွားကြည့်ပါတယ်။ကုလသမဂ္ဂတွင်မူချုပ်မြန်မာနိုင်ငံကိုလာဖို့ဖိတ်ခေါ်ထားတဲ့ကိစ္စစဉ်းစားနေတယ်လို့ပြောခွင့်ရကပြောပါတယ်။ရခိုင်မျိုးပိုင်းဒေသကလူတွေအတွက်အကူအညီတွေပြန်ပေးခွင့်ပြုဖို့တောင်းဆိုနေကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အမေရိကန်အောက်လွှတ်တော်ကြားနာပွဲမှာမြန်မာတပ်မတ်ကြီးရှိနေခဲ့ရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်လူတွေထောင်ချီထွက်ပြေးနေတာကိုကဘာကဘယ်လိုမြင်သလဲဆိုတာသိသွားမှာရမှာပါဆိုတဲ့အောက်လွှတ်တော်ဒီမိုကရက်ရဲ့အမတ်ရဲ့ပြောကြားချက်နဲ့ပတ်သက်လို့
သူတို့ကနေပြီးတော့တကယ်ပဲကျွန်တော်တို့ရှိနေခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့လည်းပြည်ပမှာဖိတ်ကြားမှာဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကျွန်တော်တို့ကြောင်ကြခြင်းဖိတ်ကြခြင်းမရှိပါဘူးဆိုတော့
အမေရိကန်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်လင်းရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ဒါပြင်အခုလိုဖိအားပေးနေတာတွေကိုလည်းမပြတ်ထိတွေ့ဆက်ဆံပြီးရှင်းလင်းသွားမယ်လို့လည်းတပ်အမတ်ကြီးပြောထားတဲ့ VOA နဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးပါမယ်။တခါရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအစုလိုက်ပြုံလိုက်ထွက်ခွာနေကြတဲ့အကြောင်းရင်းမှာဘာဖြစ်နိုင်သလဲဆိုတာနဲ့ထွက်ခွာသူနဲ့ကြံရည်သူတွေကိုလူဦးရေစီးရင်တိကျအောင်စတင်ကောက်ယူနေပြီဆိုတာကိုလည်းပြောပြပေးသွားမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့မဆုမြတ်မွန်တို့ကြည်ညာပါမယ်ရှင်
။အမေရိကန်အမိမေလူညိုရေးဌာနယာယီဝန်ကြီးအယ်လင်းဒူးခါအမေရိကန်ပိုင်မုန်တိုင်းတန်တင်ပေါ်တူရီကိုကျွန်းကိုကြာသပတေးနေ့ကသွားပြီးကြားရောက်နေတဲ့လူသားပေးဒုက္ခအကြက်တဲရဲ့အတိတ်နဲ့ကိုဖက်ဒရယ်ဆိုရကကောင်းကောင်းနားလည်တဲ့အကြောင်းဒေသခံတွေကိုအမှတ်ကန်ပြောဆိုပါတယ်။ပေါ်တူရီကိုနဲ့ Virgin Islands လူလူဘေးဒုက္ခတင့်နေတယ်ဆိုတော့ကိုသိရှိပါကြောင်းဆန်ဟွမ်းမြို့မှာလုပ်တဲ့လင်းစာရှင်လင်းပွဲတွင် Miss ဒူးခါပြောပါတယ်။သူတို့ကိုကူညီဖို့အတွက်ဒီကိုလာတာဖြစ်ကြောင်းနောက်ထပ်အကူအညီတွေနဲ့လက်တွေ့ဖြန့်ဖြူးရေးလုပ်ငန်းကိုနောက်ထပ်ကူညီဖို့ဝန်ထမ်းတွေဆက်ပြီးပို့ပေးမယ်လို့ဆိုပါတယ်။ကူညီခဲ့တဲ့လူသားတွေရဲ့အသက်ကကြိုးပမ်းလှူဆောင်ချက်တွေဟာသိတ်ကောင်းတဲ့သတင်းတစ်ပုဒ်ပါပဲလို့ Miss Two ကဂျာတာဗရီနေ့အင်ဖြူတော်မှာလုပ်တဲ့ရှင်လင်းပွဲတစ်ခုအပြင်ပြောခဲ့တဲ့ပေါ်ဆန်ဟွမ်းမြို့တော်ဝန် Carmen Yulin Cruz ကတုံ့ပြန်ပြောဆိုပြီးနိုင်ငံပိုင်းတွင်ပေါ်တူရီကိုကျွန်းကို Miss Two သွားတာပါ။ဒါဟာလူတွေတေလူမျိုးပါဖြစ်နေပြီဆိုတဲ့သတင်းအသက်သေဆုံးရမှာလားဒါမှမဟုတ်ရှင်သန်ရမှာလားဆိုတဲ့သတင်းဖြစ်တယ်လို့အခုကမှအကြီးအကျယ်ထုတ်လင်းပြသနေတဲ့ CNN သတင်းဌာနနဲ့ဆက်သွယ်မေးမြန်းခန်းမှာမြို့တော်ဝန်ယူလင်းခရစ်ကပြောထားတာပ
ါ American သမ္မတ Donald Trump ဟာလာမယ့် November လထဲမှာအာရှ၅နိုင်ငံကိုခီးထွက်မှာဖြစ်ပါတယ်ဂျပန်တောင်ကိုရီးယားတရုတ် Vietnam ဖိလစ်ပိုင်နိုင်ငံတွေအပြင်ဟာဝိုင်အီကျွန်းကို November 3ရက်ကနေ14ရက်နေ့အတွင်းခီးသွားမယ်လို့အင်ဂျူရောကတောက်ချာနေမှာထုတ်ပြန်ပါတယ်အာရှဒေသနဲ့အမေရိကန်ပြည်ထောင်စုကြားမဟာမိတ်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုအလေးထားရဆိုတဲ့တန်တိတ်ထံကိုပြသတဲ့အနေနဲ့အခုလိုအာရှနိုင်ငံတွေစီသမ္မတထရန့်တွားရောက်တာဖြစ်တယ်လို့အင်ဂျူရောရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်သမ္မတဟာဖိလစ်ပိုင်မှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲအရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စည်းပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးစည်းဝေးပွဲကိုလည်းသမ္မတထရန့်တက်ရောက်ပါလိမ့်မယ်။အမေရိကန်ရဲ့တာယာဝါပြောမှုနဲ့လုံခြုံရေးအတွက်အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်ပွင့်လင်းမှုရှိတယ်ဆိုတာကိုသမ္မတကဆွေးနွေးမှဖြစ်တဲ့အပြင်အမေရိကန်ကုံသွယ်ဖက်နိုင်ငံတွေအနေနဲ့မျှတပြီးတော့အပြန်အလှန်စီးပွားဆက်ဆံရေးဟာအရေးကြီးတယ်ဆိုတာကိုအလေးထားပြောဖို့ရှိတယ်လို့အင်ဂျူရောထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြောက်ကိုရီးယားရဲ့ရန်ကြီးမားနေချိန်မှာတောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီကိုလည်းသမ္မတထရန့်တွားရောက်တာဖြစ်ပါတယ်။အခုလိုတမရခီးစဉ်ကြောင့်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးနဲ့မြောက်ကိုရီးယားရန်ကိုနိုင်ငံတကာရဲ့ဖြေရှင်းမှုပိုပြီးအကောင်းစီမှာဖြစ်တယ်လို့အင်ဂျူရောကပြောပါရရှင်
။ကိုဆိုဘိုနဲ့ဆာဗီယာကြားပုံမှန်ဆက်ဆံရေးပြန်တည်ဆောက်ဖို့နောက်ဆုံးသဘောတူညီချက်ရအောင်အမေရိကန်ကတိုက်ရိုက်ပါဝင်ဆောင်ရွက်ပေးမယ်ဆိုတော့အမေရိကန်ဒုတိယတမရမိုက်ပန့်စ်ကအမကန်ပြောဆိုထားတယ်လို့ကိုဆိုဘိုတမရဟာရှင်ဒစီကပြောပါရ။နိုင်ငံကြားသဘောတူညီချက်ရဖို့အတွက်ဒုတိယတမရဖန့်စ်ကအာယုံဆိုင်ပြီးအတိအဝါပါဝင်လို့ဆောင်သွားမယ်လို့သမရင်ပြည်တော်မှာဒုသမရပန့်စ်နဲ့တောက်ကြံလေးကတွေ့ဆုံပြီးတဲ့နောက်သမရတာချီက VOA အယ်ဘေးနီးယားဘာသာဌာနကိုပြောတာပါ။အမေရိကန်ဆိုရနဲ့ဒုသမရပန့်စ်ကိုယ်တိုင်ရဲ့လူလူလာလာရှိမှုကဒီလုပ်ငန်းစဉ်အောင်မြင်မှုရာအာမခံချက်တစ်ခုဖြစ်ပါတယ်လို့သမရတာချီကပြောပါတယ်။ဒီလုပ်ငန်းစဉ်ကနေကိုဆိုဗိုနဲ့ဆာဗီယာအကြားဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့နဲ့ပြန်လည်သိမ်းမြှုပ်ဖို့နောက်ဆုံးသဘောတူညီချက်တစ်ခုရရှိရေးစီဦးတည်မှာဖြစ်ပြီးကိုဆိုဗိုအနေနဲ့ကုလသမဂ္ဂအဖွဲ့ကိုဝင်ရောက်နိုင်ရေးလမ်းပွင့်သွားစေမယ်ဆိုတာသူစိတ်ချယုံကြည်ပါတယ်လို့လည်းကိုဆိုဗိုသမ္မတကပြောပါတယ်
คิวบ้านในงานฮาวานามิวกับอเมริกันแต่ยังวันนั้นเสียดยาวจำมาอยู่ที่ไกลสิเร่แต่ครั้งหนึ่งเขาเงียบไปเรื่องนั้นมาไม่ใช่มาเพื่อลูกอดีตวันนั้นเรื่องลูกเจ้าวันนั้นอารมณ์กูเปลี่ยนข้อมือลูกอเมริกันในงานใจท่านก็จีนยังเก็บไว้อเมริกันพี่ดังซูอันนี้เนี่ยดีคิวบ้านในงานเนี่ยแต่ไม่สั่งยิ่งเสียดท่าชิมาพี่บีเมอเมริกันแต่ยังวันนั้นเรื่องจำมาอยู่ในลงจงยี่กูแต่ทำไมอุตส่าห์ไปยามเมลูในงานใจวันจีเร็กซ์เลสันก็ต้องจานี่ก็ทุกเ ဒီနေ့ကျွန်တော်တို့ရဲ့ပြည်ပမှာမြန်မာသားမှုမလုံနိုင်တော့တာမူးဝေခေါင်းကိုက်ပြန်ပန်းနွမ်းနေတာတွေအပြင်အိတ်မပြောတဲ့ဝေဒနာတွေခံစားရတာဟာဘလို့တိုက်ခိုက်မှုကြောင့်လဲဘသူကြောင့်လဲဆိုတာစုံစမ်းစစ်ဆေးသူတွေအဖြစ်မရှာနိုင်သေးဘူးလို့နိုင်ငံသားရေးဝန်ကြီးရက်ဆယ်လဆန်ကပြောပါတယ်ရှင်
UAVကတည်းကမနက်ဖြန်မှာပါတာစစ်စင်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32kHz 93.9လိုင်းဒိုမီတာ40kHz 43.9လိုင်းဒိုမီတာ41kHz 65.9နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190kHz 55.9ကိုကနေထုံးနေပေးနေပါတယ်ရှင်
ဒီကနေ့စနေနေ့မနေ့ဖက်တဲ့ကြမ်းကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂဒွေမှုချုပ်နဲ့လက်ထောက်ဒွေမှုချုပ်တို့မြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ကြည့်ရှုဖို့ကြာသပတေးနေ့ကလုပ်တဲ့မြန်မာအရေးကုလသမဂ္ဂလူညွေးရေးကောင်စီအစည်းအဝေးအတွင်းမှာမြန်မာနိုင်ငံအမျိုးသားလူညွေးရေးအကြံပေးပုဂ္ဂိုလ်ကဖိတ်ကြားခဲ့တဲ့ကိစ္စစဉ်းစားသုံးသပ်နေတယ်လို့တောက်ကြနေတဲ့ ဂျနီဗာမှာလုပ်နိုင်ခြေရှိတယ်လို့ပြောခွင့်ရဒူဂျာရစ်ကပြောသွားပါတယ်။ဒီတော့ဒီမှာပဲကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးရုံး UNOCHA အကြီးအကဲမာ့ခ်လူကော့ခ်နဲ့ကုလသမဂ္ဂကလေးသင်္ကန်းများရံမုံငွေအဖွဲ့ UNICEF အမှုဆောင်ညွှန်ကြားရေးမှူးအန်တိုနီလေ့ခ်တို့ဟာအော်တိုဘာလ2ရက်နေ့ကနေ4ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုသွားမယ်လို့ UNOCHA ရုံးကသတင်းထုတ်ပြန်ပါတယ်။ UNOCHA နဲ့ UNICEF တို့ရဲ့ပူးတွဲခီးစဉ်ရွေးချက်ကရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရွားနေတဲ့အခြေအနေကိုကိုယ်တိုင်လေ့လာသိရှိဖို့ဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လကတည်းကဆိုရင်မြန်မာနိုင်ငံကနေထွက်ပြေးသွားတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်5သိန်းကျော်ကောက်ဆက်ဘဇားဒေသမှာရောက်နေပြီးအဲ့ဒီအထက်က60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။
စခိုင်းပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့စတင်တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာတလကျော်လာချိန်မှာထောက်ပံ့ကူညီမှုပေးတဲ့အဖွဲ့တွေပြန်သွားခွင့်ပြုဖို့တောင်းဆိုမှုတွေပို့ပြီးတော့ထွက်ပေါ်လာနေပါတယ်။စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်9သိန်းနီးပါးထွက်ပြေးခဲ့ကြပြီးမြဲစခိုင်းမြောက်ပိုင်းမှာထွက်မပြေးဘဲရှိနေသေးတဲ့မွတ်စလင်တွေအတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးရုံး OCHA ရဲ့ပြောခွင့်ရပြဲပီဟွန်ကပြောပါတယ်။လုံခြုံရေးအခြေအနေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာ INGO အဖွဲ့အစည်းတွေကသူတို့ရဲ့ဝန်ထမ်းတွေနဲ့လုပ်ငန်းတွေကိုတခြားနေရာတွေကိုရွှေ့ပြောင်းခဲ့ပါတယ်။အဲဒီထက်မှအာဟာရပြည့်ဝမှုအကူအညီပေးရေးအစီအစဉ်နဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေပါဝင်တဲ့အတွက်ဒီလုပ်ငန်းတွေတိတိကျကျရောကျသွားတယ်လို့သူကပြောပါတယ်။တခြားအကူအညီပေးတဲ့အဖွဲ့တွေနဲ့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တဲ့နော်ဝေးဒုက္ခသည်ကောင်စီရဲ့အတူရမှုရန်အက်ဂလန်ကလည်းထွက်မပြေးဘဲကြံနေတဲ့မွတ်စလင်တွေရဲ့အခြေအနေဘလောက်ဆိုးနေမယ်ဆိုတာမှန်းဆကြည့်နိုင်တယ်လို့ပြောကြားခဲ့ပါတယ်။မြန်မာအနာဗင်တွေအနေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုရခိုင်ပြည်နယ်အတွင်းမှာအကူအညီတွေလွတ်လပ်စွာပေးခွင့်ပြုဖို့လည်းသူကတောင်းဆိုခဲ့ပါတယ်
။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာတောက်ကြနေနောင်ပိုင်းကအိန္ဒိယဘက်ကနေနေဆက်ကြော်ပြီးဖြစ်တာကြောင့်စစ်သားတစ်ယောက်နဲ့အစ်သား2ယောက်တေဆုံးသွားတယ်လို့ပါကစ္စတန်ကပြောပါတယ်။စစ်သားနောက်ထပ်3ယောက်နဲ့အစ်သား2ယောက်ဒဏ်ရာရသွားတယ်လို့လည်းပါကစ္စတန်စစ်ဖက်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ထိန်းချုပ်မြင့်လို့ဆိုရမယ် line of control ကရော့ချီခရီဒီတာမှာအိန္ဒိယတပ်ဖွဲ့တွေကလက်နက်ကြီးတွေတုံးပြီးတော့အချက်သားတွေကိုပိတ်မှတ်ထားပြီးစပစ်ထားလို့လည်းပါကစ္စတန်ထုတ်ပြန်ကြမှာပြောထားပါတယ်ထိခိုက်ဒဏ်ရာရတဲ့အချက်သားတွေကိုကူညီဖို့တပ်ဖွဲ့ဝင်တွေရောက်သွားချိန်မှာအိန္ဒိယတပ်ကပြစ်ခတ်တိုက်ခိုက်တာခံခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကဆိုပါတယ်အချက်သားတွေကိုပြစ်ခတ်တဲ့အိန္ဒိယကြီးတဲ့စခန်းကိုပါကစ္စတန်တပ်ဖွဲ့တွေကပြန်ပစ်ခဲ့တယ်လို့လည်းပါကစ္စတန်စစ်ဖက်ထုတ်ပြန်ကြမှာပြောထားပါတယ်
မြောက်ကိုရီးယားကောင်ဆောင်ရဲ့ဖေတူမအေခွဲအကိုမလေးရှားမှတတ်ခံခဲ့ရတဲ့အမှုကိုတနင်္လာနေ့မှာစတင်ကြားနာတဲ့အခါမှာတရားခဏ်အဖြစ်တရားစွဲခံထားရတဲ့အမျိုးသမီးနှစ်ယောက်ကသူတို့မှာအပြစ်မရှိဘူးလို့ပြောကြားလိုက်မယ်လို့သူတို့ရဲ့အကျိုးဆောင်ရှင်နေတယောက်ကပြောပါတယ်။ကွာလာလမ်ပါနိုင်ငံတကာလေဆိပ်မှာ February 17ရက်နေ့တုန်းကကင်ဂျုံနမ်းမြေမျက်နှာကိုတေဇေလောက်အောင်အကြောအာယုံထိခိုက်စေတဲ့အစိတ်နဲ့တုတ်ခဲ့ကြတဲ့အင်ဒိုနီးရှားလူမျိုးစစ်တီအိုင်ရှာနဲ့ဗီယက်နမ်လူမျိုးဒိုဝန်တီဟောင်းတို့ကိုလူသတ်မှုနဲ့တရားစွဲထားပါတယ်။ အမျိုးသမီးနှစ်ယောက်လုံးကသူတို့မှအပြစ်မရှိဘူးလို့ယုံတော့ကိုရှောက်ထားမှဖြစ်တဲ့အကြောင်းဟောင်းရဲ့ရှင်းတွေကရိုက်တာစတင်းထဏာကိုပြောပါတယ်ဒီလောက်ကျန်မှုဟာမြောက်ကိုရီးယားထောက်လှမ်းရေးတွေရဲ့ကြိုတင်ကြံစီမှုဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့သူတို့ဟာလောက်ကျန်ဖို့ကြံစီထားတဲ့ဆိုတာကိုမသိခဲ့ဘူးလို့အမျိုးသမီးနှစ်ယောက်ကဒီသူတ
စနေနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြွကြွသိမ်းနဲ့မဆူမြတ်မွန်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနှာစင်ကြရပါမယ်ရှင် ပြည်ကရပိုင်းကအမေရိကန်အောက်လွတ်တော်နိုင်ငံသားရေးရာကော်မတီမှလုပ်ခဲ့တဲ့မြန်မာအရေးကြားနာပွဲကိုတက်ဖို့ဖိတ်ကြားခဲ့တာမရှိဘူးလို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးကVOAကိုပြောပါတယ်မြန်မာအစိုးရဘက်ကတဦးဦးကိုသာကြားနာပွဲမှာရှိနေမယ်ဆိုရင်
Burma's brutal campaign against the Rohingya ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးကော်မတီဝင်အောက်လူတော်မှတ်တွင်တင်ပြဆွေးနွေးမဲ့သူတွေတယောက်ခဲ့ကြပါတယ်ဒီကြားနာပွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတမ်မတ်ကြီးရှိနေခဲ့ပေမဲ့
I'd also like to introduce the ambassador of Burma, but unfortunately I can't because that ambassador is not here.
ဒီမှာတာမကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပြင်မယ်တာမကြီးကဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ထောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားရတဲ့အပေါ်ကဘာကဘလို့မြင်နေတယ်ဆိုတာကိုသိသွားမှာပါပဲ
Wayan Comedy Win, Aludama, Dina Rurabogale, Jana Wema, Sua Begada Shini, Tru Piora Gule, Tia Mabelu, Piodavare.
We would have learned more, I believe, had we had someone from the Burmese government here to give their side of the story. I'm the chairman of I've been.
Tripaka Piozia Shirago, Piobu, Nima Suarega, Uda, Dimashini Messoy, Tonoro Pobio, Tia Lemelo, Yujibare. Tonoga Ogra, Ule Chibido, Sub Comedy, Tidi, Okta Pile, Lokabuare. ပဲကိစ္စမှာမဆိုတစ်ဖက်ကပြောတာတွေကဘလောက်ပဲမှန်နေပါစေနှစ်ဖက်စလုံးကပြောနေတဲ့အခွင့်အရေးရအောင်ကျွန်တော်အမြဲကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ကြားခဲ့တဲ့ဆွဆွဲချက်တွေအပေါ်မှာအပြန်အလှန်ပြောတာတုံ့ပြန်တာငြင်းချက်ထုတ်တာပြီးတော့တရားရောက်ကဘလို့များတုံ့ပြန်မလဲဆိုတာကြားရရင်စိတ်ဝင်စားစရာကောင်းမယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးဒီလိုအရေးကြီးတဲ့ကြားနာပွ
အခိုင်အမာပြောပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖိတ်ကြားချက်လုံးဝမရှိပါဘူးသူတို့ကြားနာပွဲမတိုင်ခင်မှာမစ္စတာအက်ဒရိုက်ဆယ်ယုံနဲ့ကျွန်တော်တို့အများအဆက်အသွယ်ရှိနေပါတယ်သူ့အနေနဲ့ကျွန်တော်တို့တော့နိုင်ငံတော်ရဲ့လုံခြုံရေးအကြံပေးအရာရှိနဲ့သူတို့တွေးဖို့ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ဆက်သွယ်တာရှိပါတယ်လုံခြုံရေးအကြံပေးအနေနဲ့သူတို့လုံမဲ့နေ့မတိုင်ခင်မှာနယူးယောက်ကိုပြန်သွားရမှာမလို့ကျွန်တော်တို့အနေနဲ့လာပြီးတော့တွေးဆနိုင်ခြင်းမရှိဘူးဆိုတဲ့ဟာတော့သူတို့ပြောထားခဲ့ပြီးဖြစ်ပါတယ်ဒါကြောင့်မို့သူတို့ကနေပြီးတော့တကယ်ပဲကျွန်တော်တို့ရှိစေချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းပြည်ပမှာဖိတ်ကြားมาဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကျွန်တော်တို့ကြောင်းကြားခြင်းဖိတ်ကြားခြင်းမရှိပါဘူးဆိုတဲ့ဟာလေးတော့ပြောပြရစီ
အဲ့ဒီနေ့ကဂျာနာဘွဲမှာအမေရိကန်ပြည်တော်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတန်မတ်ကြီးရှိနေတယ်ဆိုတာလွှတ်တော်မတ်ဘရက်ရှာမန်ပြောတာအရသိရပေမဲ့ဘင်္ဂလားဒေ့ရှ်တန်မတ်ကြီးကဝင်ရောက်ပြောဆိုဆွေးနွေးတာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ
ကိုကျတော်တင်ပြပြခဲ့တာပါနောက်ပိုင်းမှာမြန်မာတမ်မတ်ကြီးနဲ့ဆက်သွယ်မိမြန်ထားတာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာနေကြတဲ့အစ္စလာမ်ဘာသာဝင်တွေရှိနေတာကြောင့်ဒေသတွင်းကြန့်ရှိနေသူနဲ့ထွက်ခွာသူအရေအတွက်အမှန်သိရအောင်လူဦးရေစီးရင်စတင်ကောက်ယူနေပြီဖြစ်တဲ့ကြောင်းလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနကပြောပါရယ်။အခုလိုထွက်ခွာသူအများစုဟာစာဝင်နေရေးအခက်အခဲကြောင့်နဲ့တဖက်နိုင်ငံကလာရောက်ခေါ်ဆောင်နေတာတွေရှိတာကြောင့်ထွက်နေကြတာဖြစ်တဲ့အကြောင်းကိုလည်းအာဏာပိုင်တွေဘက်ကထောက်ပြနေကြပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကတင်ပြပေးမှာပါရှင်
။နိုင်ငံတကာအသိုင်းအဝိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာမြန်မာအာဏာပိုင်တွေရဲ့ရရဲဆက်ဆက်နှိပ်ကွပ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတယ်လို့အစင်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်။ ဒါပေမဲ့မြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုရိုင်းကစစ်စင်ရေးအားလုံးကိုစက်တင်ဘာ9ရက်နေ့ကစပြီးရပ်ဆိုင်းလိုက်တာဖြစ်ပေမဲ့ဘာကြောင့်အခုလိုဆက်လက်ထွက်ပြေးနေရလဲဆိုတာကိုတော့နားမလည်နိုင်ကြောင်းစက်တင်ဘာ16ရက်နေ့ကတန်တမန်တွေကိုရှင်းလင်းပြောကြားထားခဲ့ဘူးပါတယ်။အခုချိန်ကမှတော့ထွက်သွားသူအချို့ကသူတို့ရဲ့သဘောဆန္ဒအရာထွက်ခွာနေကြရတာကိုသိရှိရကြောင်းထွက်ခွာသူနဲ့ကြံ့ရည်သူစည်းရင်းကိုအတိအကျကောက်ယူနေဖြစ်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျင်ကပြောပါတယ်
။ဒီကျွန်တော်တို့တက်နေဆုံးတော့ဒီဘက်ကနေပြီးတော့ဒီလိုနေဆက်တွေကမှတရားမဝင်ဖြတ်သွားဖြတ်လာမှုတွေမရှိအောင်တော့ကျွန်တော်တို့တားဆီးနေတယ်ဗျ။အဲတားဆီးနေတယ်ဆိုပြီးလည်းခုနကလိုပေါ့ဒီဘက်ကလူကြိုးရေးခြံစည်းရိုးတွေကသူအားလုံးပြီးပြီးချင်းမရှိသေးတဲ့အတွက်အဲသူတို့ကလည်းနင်းမျိုးဆိုတဲ့ဓာတ်တွေကိုတစ်သားတန်းတွေဘာတွေကြော်ခွပြီးတော့ပွားနေကြတဲ့ဟာတွေတော့ရှိနေသေးတယ်ဗျ။ကျွန်တော်တို့ပြည်တည်ရေးနဲ့ကျွန်တော်တို့လောကကနေပေါင်းပြီးတော့အခုဒီပြည်ပကဖြစ်ပေါ်ပြီးနောက်ပိုင်းမှာလက်ကျစင်းစရာတွေလို့ကျွန်တော်တို့ဒီအဲ့ရဲ့နေကြီးတွေမှာစင်းရတော့ကောက်နေတော့ပဲဗျ။အဲ့တော့အရင်တော့စင်းနေရတော့ကျွန်တော်နှစ်စင်းနေမှာကျွန်တော်တို့ဒီသုံးမျိုးစင်းကောက်ခြင်းလုပ်ငန်းတွေလုပ်ထားတာဖြစ်တဲ့အတွက်အရင်တော့စင်းနေရသူအင်တော်သူစင်းနေရောတပ်ပုံနေနေရောတွဲရက်တွေအကုန်လုံးရှိပြီးသားပါဗျ။အခုလက်ရှိဒီပြည်ပကဖြစ်ပေါ်ပြီးနောက်ပိုင်းမှာအခြေအနေဘယ်လိုရှိလဲဆိုတော့အခုမှစင်းရင်ကောက်တော့မယ်ဗျ။အဲ့ဒါတော့လို့စမပြီးသေးပါဘူးဗျ
။ဒီလိုစင်းရင်ကောက်ယူရမှာအချို့နေရာတွေကလုံခြုံရေးအားနည်းနေတာကြောင့်ဒေသရင်းလုံခြုံရေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့လေခက်ခဲတွေရှိနေတယ်လို့ဦးမြင့်ကျင်ကပြောပါတယ်။အစ္စလမ်ဘာသာဝင်အချို့ကိုပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့ကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆက်လီတွေနဲ့ဓာတ်ရောက်ခေါ်ယူနေတယ်လို့အစိုးရအာဏာပိုင်တွေကပြောဆိုထားပါတယ်။လက်ရှိမှာနှစ်နိုင်ငံနယ်စပ်အနီးမှာတော့ဒုက္ခသည်တွေစုပြုံရောက်ရှိနေတယ်လို့လည်းအစိုးရဘက်ကပြောဆိုထားပါတယ်။သူတို့တောင်းဆိုနေတဲ့စားဝတ်နေရေးအခက်ခဲ၊လုံခြုံရေးခက်ခဲတွေဖြစ်ရှင်းပေးမယ်ဆိုတာအမျိုးမျိုးဖြောင်းပြပြောဆိုခဲ့ပေမဲ့တစ်ဖက်နိုင်ငံကိုကိုယ်တဘောနဲ့ကိုယ်တွားရောက်နေတာလို့ဆိုတာကြောင့်အာဏာပိုင်တွေဘက်ကခွင့်ပြုခဲ့ရတယ်လို့မတော်ဘူးဖြောင်းပြတဲ့တဲမှာပါဝင်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလင်အောင်ကပြောဆိုထားပါတယ်ဒီလိုထွက်ခွာတာမှာတစ်ဖက်နိုင်ငံဘက်ကနေတရားမဝင်လာရောက်ခေါ်ဆောင်နေတာတွေရှိနေတဲ့အပေါ်မှာလည်းအာဏာပိုင်တွေဘက်ကမေးခွန်းထုတ်လာတာတွေရှိနေပါတယ်ရခိုင်ပြည်နယ်အစိုးရရဲ့အတွင်မူဦးတင်မောင်စီကအခုလိုမေးခွန်းထုတ်လိုက်တာဖြစ်ပါတယ်
နမတိကသူတို့တွေကခုနကပြောမိမိရဲ့ဒါဟိုနိုင်ငံသားတွေဟုတ်တဲ့အတွက်မိမိတို့ကတော့နော်ဒီတဲ့တည်ကျက်တားပိုင်ခွင့်တော့မရှိဘူးသူတို့ဘောနဲ့သူပေါ့တကယ်တော့ဝင်ရှိရတော့ဒီတစ်ဖက်ကနေပြီးတော့ဒီမိမိနေအမိနဲ့ကိုမဝင်ဖို့အတွက်ဒါတားဖို့ရှိတာပေါ့ဒါအခုနိုင်ငံသားပြည်ပြည်ဒါနိုင်ငံကြီးရေးမူဝါဒပဲဖြစ်ဖြစ်ဒါနေဆက်လူကြုံကြီးပဲပြောပြောအတစ်ဖက်ကနေပြီးတော့တစ်ဖက်နိုင်ငံနေပြီးတော့ဒီဥစ္စာဒီလိုတားဆီးရမှာပေါ့ဒါမှမဟုတ်ဒီလိုတားဆီးခြင်းလဲဒါမရှိဘဲနဲ့ဟိုကနေပြီးတော့လူလူလဲလဲကိုနော်တင်မောတွေနဲ့လှုပ်ပြီးတော့နော်ကျွလို့တာပေါ့ဟောကျွလို့နေတဲ့ခါကျတော့ဒါရီကလည်းဟိုစဉ်းစားကြရေပေါ့ရှင်နေလေးကဒီဥစ္စာပါပဲသူကတရားနေနဲ့ခုနိုင်ငံသားတွေမဟုတ်တဲ့တွေ့ကျွလို့နေတားတယ်အစားကုန်တားတယ်ဖြောင်းပြတယ်လောတာတွေကုန်ထောက်ပံ့ပြီးတယ်ရွာတွေမှာလည်းဒါရိခါတွေလည်းထောက်ပံ့ပေးကြတယ်ညီမတားလို့မရလို့သွားနေတယ်ဆိုလို့ရှိရင်လည်းဒါသူ့သဘောနဲ့တူပဲ
ဒီခိုင်းပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာနောက်ထပ်ထွက်ခွာမှုပြင်ဆင်နေတာရှိကြောင်းကိုလည်းဥတည်မောင်စီကပြောပါတယ်အစိုးရဘက်ကလက်ရှိထုတ်ပြန်ထားချက်အရစက်တင်ဘာ26ကနေစက်တင်ဘာ29အထိအစ္စလမ်ဘာသာဝင်2300နီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားကြပြီဖြစ်ပါတယ်ရှင
်။ဒေါ်ရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံဆိုင်နေတဲ့ရခိုင်ပြည်နယ်အချက်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အထိပ္ပယ်မျိုးကောက်ကြပါတယ်။အနာသည့်ဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြစ်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်။ဒီနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်ကြီးဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးမြန်မာတန်မှတ်ကြီးနဲ့ဆက်သွယ်မေးမြန်းချက်နားဆင်ရပါမယ်။ Yakan be yin as a sabi nimaning and bopi api nidar in a patalo, mapia titu is a sambi shilling doma chedelo, American piranzu sayam, yamata, maji uan linga, we ego piovare, bigger a yapine between America, outlodon, nanganjaya, comedy machana, will be, yamasuyago, webanari, kula damaga, lunjo, yakansi, the car, points, when we were a dream, a piantan, weban, piosurari, nimaning and bot tanka, ye you bonnet, sasan ye pian, don't up, American party, dinia, got lotto, madri, bombi, nanganjaya, winging at USAID.
ကျေရိုစီကိုစာရေးတာတောင်းဆိုတာတွေရှိထားပြီးတဲ့နောက်မြန်မာတန်မတ်ကြီးကအခုလိုပြောလိုက်တာပါလက်ရှိနိုင်ငံတကာ PR ရေပေါ်တန်မတ်ကြီးအမြင်ကိုVOA ဝိုင်းဒေါ်သာကိုကျော်ကျော်သိန်းကဆက်သွယ်မြင်မြန်တဲ့အခါတန်မတ်ကြီးဦးအောင်လင်းကအခုလိုစပြီးတော့ပြောပါတယ်ဒါကြောင့်မို့ကျွန်တော်တို့နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေကိုကျွန်တော်တို့
အာမေပြီးတော့စည်ရင်းစည်နာမှန်နဲ့ကန့်တွယ်ဖြစ်ခြင်းဖို့ရေရှည်ရမယ်အဖြေရှာမယ်အနည်းလမ်းတွေကိုကျွန်တော်တို့ရှာဖို့ဆိုခဲ့တာလေးကိုကျွန်တော်လုပ်နေတယ်ဆိုတဲ့ဟာဟိုကဘာကိုကျွန်တော်တို့သိပေးမှာဖြစ်ပါတယ်။ဟုတ်ကဲ့ဆိုတော့တမ်မကြီးအနေနဲ့ကအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတမ်မကြီးဆိုတော့လက်ရှိအမေရိကန်ပြည်ထောင်စုဘက်ကနေပြီးတော့နိုင်ငံသားရေးဌာနတော်၎င
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုတိုက်ရိုက်ဆက်သွယ်ပြီးတော့ပြောဆိုတာတယ်မရှိပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကနေပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အထက်လွှတ်တော်ရဲ့ဟိုတော့အများအားဆက်သွယ်ကျွန်တော်တို့ရှိနေပါတယ်ဒါအပြင်ဟိုအောက်လွှတ်တော်နဲ့မှာရှိတဲ့အမတ်တွေရုံးနေတယ်ကျွန်တော်တို့ဆက်သွယ်ရှိပါတယ်အင်ဂျီရိုနဲ့လည်းကျွန်တော်တို့ဆက်သ
နိုင်ငံရေးအကွန်ပြီးကြားနာပွဲမှာပဲဖြစ်ဖြစ်တခါမိလွတ်တော်မှ22ယောက်ကတမကြီးတီတီလို့ကျွန်တော်ယူဆပါတယ်ဒီအမေရိကန်နိုင်ငံသားရေးဌာနနဲ့ USAID ကြီးကဲစီကိုစာပို့ပါတယ်အဲဒီစာထဲမှာမြန်မာနိုင်ငံပေါ်ပြည်သူတန်ခတ်အရေးယူဖို့ဆက်ဆံရေးကိုပြန်သုံးသပ်ဖို့ဆိုပြီးတော့ Republican ကဒီမိုကရက်ကိုလွတ်တော်မှ22ယောက်ကလက်မှတ်ထိုးပြီးတော့စာရေးပြီးတော့ပို့ပါတယ်ကြည့်ရတာကတော့အမေရိကန်ဘက်ကပို့ပို့ပြီးတော့ဖိအားတွေတိုးပြီးလာနေတဲ့ပုံရှိပါတယ်တမကြီးတို့အနေနဲ့နိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာအရင်ကလူများဒုမဟုတ်တန်ခတ်အရေးယူမှုတွေများပြန်ရောက်လာလိမ့်မယ်လို့မျှော်လင့်ထားပါသလားခင်ဗျာအဲ့ဒီအတွက်ကိုဘယ်လိုပြင်ဆင်ထားပါသလဲ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အစကတည်းကပြောကြတဲ့အတိုင်းပဲကျွန်တော်တို့နိုင်ငံကဖြစ်ပေါ်နေတဲ့အခြေအနေကိုကျွန်တော်တို့ရဲ့ပကတိစိတ်ရင်းမှန်နဲ့ကျွန်တော်တို့လုပ်ပါမယ်ဆိုတဲ့ဟာတွေကိုတော့သူတို့ကိုကျွန်တော်ရှင်းပြမှာဖြစ်ပါတယ်သူတို့ကျွန်တော်တို့ပေါ်ကူးမြင်နေတဲ့ဟာကလည်းတကယ်အဖြစ်အမှန်တွေကိုနားရတဲ့လူကနည်းပါတယ်လို့ကျွန်တော်ထင်ပါတယ်တကယ်အဖြစ်အမှန်ကိုနားရတဲ့လူတွေကကျွန်တော်တို့ပေါ်နားလဲပြီးတော့ကျွန်တော်တို့ထောက်ခံမှုတွေကဆက်လက်ပြီးတော့ပင်းနေပါသေးတယ်ဒါကြောင့်မို့ဒီလိုမျိုးခြေနေကိုဘလို့ပဲခြေနေပဲဖြစ်နေဖြစ်နေကျွန်တော်တို့ကဆိုလို့ရှိရင်တကယ်ပဲအမှန်ကန်ကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေနောက်ပြီးတော့ကျွန်တော်တို့ရဲ့စည်ရင်းစည်နာနဲ့တကယ်ပဲလုပ်နေတဲ့ကိစ္စတွေကိုဆက်လက်ပြီးတော့ကျွန်တော်တို့ရှင်းပြဖို့ဆောင်ရွက်သွားပါမယ်သူဆောင်ရွက်သွားတဲ့နေရာမှာလည်းသူတို့နားလည်တဲ့အထိကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ဟုတ်ကဲ့နိုင်ငံတကာကဖိအားတွေကပူပူပြီးတော့တိုးလာတဲ့အခါကျတော့မြန်မာနိုင်ငံအနေနဲ့တန်တမန်ရေးဘက်မှာအနေငယ်များအရေးနှိမ့်နေတယ်လို့များတမန်ကြီးတို့ခန်းစားမိပါသလားခင်ဗျာ
။ဒါကတော့ခန်းစားတဲ့လူတွေကလည်းမြင်တဲ့လူကတော့မြင်ပါလိမ့်မယ်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ရည်တည်ချက်အတိုင်းကိုပဲဆက်လက်ပြီးတော့ကျွန်တော်ဆက်သွားသွားပါမယ်။
တမကြီးနေနဲ့ဖြည့်ဆက်ပြီးပြောချင်တာများရှိပါသေးလား
။ဟောကျွန်တော်နေနဲ့ဖြည့်ဆက်ပြီးပြောချင်တာကတော့ကျွန်တော်တို့ရဲ့နိုင်ငံဆိုလို့ရှိရင်နုနယ်နဲ့ဒီမိုကရေစီဖြစ်ပါတယ်။ဒီလိုမျိုးနိုင်ငံတိဆောက်ရေးလုပ်ငန်းမှာအမေရိကန်နိုင်ငံရဲ့အားပေးထောက်ခံမှုကိုကျွန်တော်တို့လိုအပ်ပါတယ်။ဒီမျိုးလိုအပ်တဲ့နေရာမှာလည်းကျွန်တော်တို့ကပကတိစည်ရင်းကောင်းနဲ့လုပ်နေတယ်ဆိုတဲ့အားတွေကိုလည်းကျွန်တော်အများရန်အမေရိကန်အစိုးရသားမကပြည်သူတွေကိုလည်းကျွန်တော်အများရန်ရှင်းပြဖို့ကျွန်တော်မှတာဝန်ရှိလို့ရှင်းပြနေပါတယ်ဒီတိုင်းပဲကျွန်တော်တို့ပြီးတော့ဆက်လက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်ဆိုတဲ့ဟာလေးတော့ VOA သာတော်ရရှင်တွေကိုတဲ့လူတွေကိုကျွန်တော်တိပေးပြရစီခင်ဗျာ
အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတပ်အမတ်ကြီးဦးအောင်လင်းကိုကိုကျော်ကျော်တင်ကဆက်သွယ်မေးမြန်းထားတာပါရှင်အခုဒေတာအတွင်းသတင်းလွှာတစ်ပုဒ်ကိုပြောပါမယ် တရုတ်နိုင်ငံမှာ၅နှစ်တကြိမ်ကျင်းပတဲ့ Communist Party ညီလာခံကိုအောက်တိုဘာလတည်းကျင်းပတဲ့အခါခေါင်းဆောင်ပိုင်းအပြောင်းအလဲတွေလုပ်ဖို့ရှိပါတယ်။တရုတ်သမ္မတရှီကျင်းပင်အနေနဲ့ထိတ်တန်းနေရာတွေမှာဘလို့အပြောင်းအလဲတွေလုပ်မလဲဆိုတာကိုစောင့်ကြည့်နေကြတဲ့သူအများစုကတော့အရေးပါတဲ့နေရာတွေမှာအမျိုးသမီးတွေကိုနေရာပေးခန့်မှာမဟုတ်ဘူးလို့မျှော်လင့်ထားကြပါတယ်။တရုတ်နိုင်ငံရေးစနစ်မှာအမျိုးသမီးတွေဆုံးဖြတ်ချက်ချနိုင်မှုအခြေအနေကတော်တော်လေးမဖြစ်နိုင်သေးဘူးလို့လေ့လာသူတွေသုံးသပ်နေတဲ့အကြောင်းဘေကျင်းမြို့ကနေ VOA သတင်းတောက် William Aid ရဲ့သတင်းပေးပို့ချက်ကိုမဆုမြတ်မွန်ကပြောပြပါမယ်ရှင်။
တရုတ်နိုင်ငံရဲ့ပြိုင်ဘက်ကင်းတဲ့ကောင်းဆောင်ကြီးမောက်စီတုံးပြောကြားခဲ့တဲ့ကောင်းကင်ကြီးကိုပခုံးထမ်းထားကြသူတဝက်ကအမျိုးသမီးတွေဖြစ်တယ်ဆိုတဲ့ဆိုရိုးစကားကိုဒီကနေ့အထိတရုတ်လူမျိုးအများစုအမှတ်ရနေကြဆဲဖြစ်ပါတယ်။အဲ့ဒီပြောကြားမှုကအမျိုးသမီးအမျိုးသားတန်းတူညီမျှမှုထက်ကိုလုပ်ငန်းခွင်တွေမှာအမျိုးသမီးတွေရဲ့အင်အားမြင့်တင်ဖို့ပြောခဲ့ပုံရတယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။ဒီကနေ့တရုတ်နိုင်ငံရဲ့ပုဂ္ဂလိကကဏ္ဍတွေမှာအုပ်ချုပ်ရေးပိုင်းတာဝန်ယူလာတဲ့အမျိုးသမီးအရေးအတွက်တိုးလာခဲ့ပေမဲ့တရုတ်ကွန်မြူနစ်ပါတီမှာတော့အမျိုးသားအများစုထွန်းမိုးနေဆဲဖြစ်ပါတယ်။အမျိုးသမီးအနည်းစုထဲမှာဒုဝင်ကြီးချုပ်လီယူယောင်ဒွန်ပါဝင်ပေမဲ့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့ပေါ်လစ်ဘျူရိုအမြဲတမ်းကော်မတီထဲမှာတော့လီယူမပါပါဘူး။အခုကွန်မြူနစ်ပါတီညီလာခံမှာအပြောင်းအလဲတွေလုပ်ရင်လည်းသူ့ကိုယာထူးတိုးပေးမဲ့ပုံမရဘူးလို့လေလာသူတွေကပြောကြပါတယ်။ကွန်မြူနစ်ပါတီရဲ့ကိန်းဂဏန်းတွေအရအမျိုးသမီးအဖွဲ့ဝင်အရေးအတွက်က25ရာခိုင်နှုန်းတောင်မရှိပါဘူး။၁၉ချိန်မြောက်ပါတီညီလာခံကိုတက်ကြမဲ့ကိုယ်စားလှယ်2300လောက်မှလည်းအမျိုးသမီးကိုယ်စားလှယ်က25ရာခိုင်နှုန်းလောက်ပဲရှိပါတယ်။ကွန်မြူနစ်ပါတီအနေနဲ့ဆက်ပြီးအရေးပါနေဖို့အတွက်ကြားမှမညီမျှမှုကိုညီမျှအောင်လုပ်ရမှာဖြစ်ပေမဲ့တရုတ်ကောင်ဆောင်တွေကခေတ်သစ်ပိုးလမ်းမကြီးစီမံကိန်းအောင်မြင်ရေးအပေါ်အာရုံစိုက်နေချိန်မှာကြားမှမညီမျှမှုပြဿနာကပါတီရဲ့ဦးစားပေးကိစ္စဟုတ်ပုံမရဘူးလို့တချို့ကသုံးသပ်ပါတယ်။ Shanghai Academy of Social Science ကရာရာချင်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
这两年推进的一个成果就是反家暴法嘛那么可见它的重点还是在。
一个人去帮助嘛这苦的压给了奥运会的人对战败母屋只有那个屋里的嘛太多人家常给了给啥吧。米大叔嘛没有米对的白老也记得了。刘母在外面嘛没有米对的哈萨达那大叔啊你那一部白老也记得苏拉古呗苏亚个离他的苏拉古别打你吧嘞。အမျိုးသမီးတွေနဲ့ဆိုင်တဲ့ပြဿနာတွေကိုဖြေရှင်းတဲ့အပိုင်းမှာတော့အစိုးရကဘာမှမလုပ်တလောက်ပ
ါနိုင်ငံရေးမှာအမျိုးသမီးတွေထိတ်တန်းကပါဝင်နိုင်ဖို့မှာလူမှုရေးနဲ့ရင်းချင်းမှုပိုင်းဆိုင်ရာအတားအဆီးတွေအပြင်အိမ်နောင်စုတာဝန်တွေကြောင့်အခက်အခဲတွေဖြစ်နေရတယ်လို့ဘေကျင်းမြို့ကတချို့ကလည်းဆိုကြပါတယ်
There are a lot of women in civil service positions at local level which is
ဒါနရာအစ်မတော်အစိုးရတာဝန်ယူထားတဲ့အမျိုးသမီးတွေအများကြီးရှိပါတယ်ဒါပေမဲ့ဒီထက်ရာထူးကြီးတဲ့နေရာတွေမှာအမျိုးသမီးတွေတာဝန်ထမ်းနိုင်ဖို့ကြတော့သူတို့ကအမျိုးသားတွေလောက်အချိန်မပေးနိုင်ကြတော့ခက်ခဲပါတယ
်။ PG is 好像
women contribute much more when it comes to family. It is rare too for company.
မိသားစုတွေမှာအမျိုးသမီးတွေရဲ့တာဝန်တွေကအများကြီးပိုများပါတယ်။ကုမ္ပဏီတွေမှာထိတ်တန့်ဥဆောင်တဲ့ယာရုနေရာအတွက်အမျိုးသမီးတွေကိုခန့်တာသိရှားပါတယ်။ပုံမှန်အဖြစ်အမျိုးသမီးတွေဆိုရင်ဒုတိယတို့လက်ထောက်တို့လိုယာရုမျိုးကိုပဲပေးကြပါတယ်။
တရုတ်နိုင်ငံမှာအမျိုးသမီးတွေရဲ့ပင်စင်သက်က55နှစ်ဖြစ်ပါတယ်။အမျိုးသားတွေကအသက်60မှပင်စင်ယူနိုင်တာမို့အမျိုးသမီးတွေကအမျိုးသားတွေထက်5နှစ်ပိုဆောပါတယ်။အဓိကအကြောင်းကတော့အမျိုးသမီးတွေအနေနဲ့လူကြီးမိဘတွေမြေမြစ်တွေကိုပြုစုစောင့်ရှောက်နိုင်ဖို့ဖြစ်ပါတယ်။ VOA ကမေးမြန်းတဲ့အမျိုးသမီးတော်တော်များများကလည်းနိုင်ငံရေးကိုစိတ်မဝင်စားကြဘူးလို့ဘေကျင်းကသတင်းတောက် William Aid ကပြောပါတယ
်။ Connor Smith မရှိချင်ဘူး။
Women seem to be less interested in politics. These days, women are much more apolitical.
နိုင်ငံရေးကိုအမျိုးသမီးတွေစိတ်ဝင်စားမှုတိတ်ပြီးတော့မရှိကြပါဘူး။ကောင်းကင်ကြီးကိုထမ်းထားကြသူတွေထဲမှာအမျိုးသမီးတွေကတဝက်လောက်ပါတယ်လို့ဥက္ကဋ္ဌကြီးမော်ပြောခဲ့တဲ့1980ပြည့်နှစ်ပိုင်းတွေလောက်ကနေနှိုင်းယှဉ်ရင်ဒီခေတ်မှာအမျိုးသမီးတွေကနိုင်ငံရေးနဲ့တိတ်ပြီးတော့မပတ်သက်ကြပါဘူး။
ထိတ်တန်းရာထူးနေရာရထားတဲ့အမျိုးသမီးတွေအများကြီးမရှိပေမဲ့အမျိုးသမီးတွေရဲ့အကျိုးစီးပွားအတွက်ဆောင်ရွက်မှုတွေရှိပါတယ်လို့တချို့ကတော့ပြောကြပါတယ်။ဒါပေမဲ့အမျိုးသမီးတွေနိုင်ငံရေးမှာစိတ်မဝင်စားရတာကနိုင်ငံရေးကသူတို့ကိုကိုးစားမပြုသလိုသူတို့ဘဝအတွက်အကျိုးရှိမယ်ဆိုတဲ့ကန့်လန့်မှုမျိုးလည်းမရှိဘူးလို့အမည်မဖော်လိုတဲ့ဘေကျင်းလမ်းမပေါ်ကအမျိုးသမီးတယောက်ကပြောပါရရှင
်။မဆုမြတ်မွန်ပြောပြခဲ့တာပါရှင်။ဒုတိယပိုင်းနိုင်ငံရေးဝက်ဆာအစီအစဉ်မှာတော့အင်္ဂလိပ်သင်ခန်းစာသိပ္ပံနဲ့နည်းပညာအမျိုးသမီးခန္ဓာတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ30ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်ကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကဏ္ဍမှာတော့
အမျိုးသမီးများအပေါ်စံဖတ်မှုပပျောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လို့ရတယ်အဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီအကြံဖတ်မှုခံလာရတယ်အကြံဖတ်တဲ့စစ်မှုကျူးလွန်
ဒီ International Visitor Leadership Program အစီအစဉ်နဲ့ American ပြည်ထောင်စုကိုခေတ္တရောက်နေတဲ့မအေးတီရီကျော်နဲ့တွေ့ဆုံမင်းမြန်ခန့်အဖြစ်နားဆင်ကြရမှာပါသိပ္ပံနဲ့ဤပညာကန္တာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်အကြောင်းတွေကိုကိုညံဝင်းအောင်ကမူလဆောင်ပါရှင်ရဲ့အပေါ်မပြက်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
တော်လားစီမခင်ဗျာအောက်ဆဖို့ဒ်တက္ကသိုလ်ကဒေါန်ဆန်းစုကြည်ရဲ့ပုံလူပကြီးကားကိုဖယ်ရှားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဗြိတိန်နိုင်ငံထုတ် The Guardian သတင်းစာမှာ Editor Richard Adams ရေးသားတဲ့စာမားကိုတင်ပြခြင်းပါတယ်လူသားချင်းစာနာမှုအကြက်တဲကြုံနေရတဲ့ရိုဟင်ဂျာအရေးမှာဒေါန်ဆန်းစုကြည်ရဲ့ကင်တွယ်ဆောင်ရွက်မှုနဲ့ပတ်သက်လို့နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်လာပြီးနောက်ဒေါန်ဆန်းစုကြည်တစ်ချိန်ကပညာသင်ကြားခဲ့မှုတဲ့အောက်ဆဖို့ဒ်တက္ကသိုလ်ကသူမရဲ့ပုံလူပကြီးကားကိုလူမြင်ကွင်းကနေဖယ်ရှားလိုက်ပြီးစတိုကန်ထဲမှာတင်ထားလိုက်ပါတယ်။ကျောင်းဝင်ဝမှာချိန်ထားတဲ့ဒေါ်စုရဲ့ပုံလူပကြီးကားကိုဖြုတ်ချဖို့အောက်စဖို့ဒ်ကသို Saint Hugh College ရဲ့အုပ်ချုပ်ရေးအဖွဲ့ကကြာသာပတိနှစ်မှာဆုံးဖြတ်ခဲ့ကြောင်းတက္ကသိုလ်စာသင်နှစ်မစခင်ကျောင်းသားသစ်တွေရောက်မလာခင်မှာဖြုတ်ချခဲ့တာဖြစ်တယ်လို့ဆိုပါတယ်။2012ခုနှစ်တုန်းကဒေါ်စုပြည်ထောင်နိုင်ငံကိုရောက်ခဲ့စဉ်အောက်စဖို့ဒ်ကသို့ကသူမကိုဂုံတူးဆောင်ဘာတကူပွဲချီးမြှင့်ခဲ့တယ်လို့သူရဲ့68နှစ်မြောက်မွေးနေ့ကိုပါကျင်းပပေးခဲ့ပါတယ်။ဒေါ်စုဟာအောက်စဖို့ဒ်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဒါသနိကဗီဒာနဲ့စီးပွားရေးပညာတွေကို1964ကနေ69ထိသင်ယူခဲ့တာပါ။ပြီးခဲ့တဲ့လတွေအတွင်းမြန်မာအစိုးရတပ်ကလူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်တိုက်ခိုက်တာလူမျိုးတုံးရှင်းလင်းရေးလုပ်ခဲ့တာတွေအပေါ်ဒေါန်ဆန်းစုကြည်ကတိတိတသာခုခံကာကွယ်ခဲ့တာကြောင့်သူ့အပေါ်ဝေဖန်မှုတွေတိုးလာခဲ့တာပါ။Saint Hugh College ရဲ့ဒီလုံဆောင်ချက်ဟာတရေဘောကြောင့်လည်းလွတ်ရဖြစ်ပြီးဒေါ်ဆန်းစုကြည်လူအခွင့်အရေးကိုလေးစားလိုက်နာအောင်ဒီထက်မကပြစ်တင်ဝေဖန်တင်ကြောင်းလန်ဒန်အခြေစိုက်ဘာမာကင်ပိန်း UK အဖွဲ့ကပြောပါရယ်ဒေါ်ဆန်းစုကြည်ရဲ့ပုံလူပကြီးကားကိုတရုတ်ပကြီးဆရာချန်ရင်နင်းကရေးဆွဲခဲ့တာဖြစ်ပြီးဒေါ်စုရဲ့ခင်မောအောက်ဆို့တက္ကသိုလ်ပညာရှင်ဒေါက်တာမိုက်ကယ်အဲရစ်ကပိုင်ဆိုင်တာပါ1999မှာမိုက်ကယ်အဲရစ်ကွယ်လွန်ပြီးနောက်သူ့တည်ရန်စာအတိုင်းSaint Hugh College ကိုပေးအပ်ခဲ့ရတာကြောင့် Oxford တက္ကသိုလ်မြောက်ဖက် Saint Margaret လမ်းမပေါ်က Saint Hugh College ဝင်ပေါက်နားမှာချိတ်ဆွဲထားတာဖြစ်ပါတယ်။အခုချိန်ထိတော့ဒေါန်ဆန်းစုကြည်ကိုပေးတာပြီးသားဂုံတူးဆောင်ပါရဂူဘွဲ့ကိုပြန်လည်ရုပ်သိမ်းဖို့အစီအစဉ်မရှိဘူးလို့ Oxford တက္ကသိုလ်ကပြောပါတယ်။ Oxford တက္ကသိုလ်ရဲ့ကျောင်းသူဟောင်းဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရဟာဖိနိတ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ပြီးမြန်မာနိုင်ငံဟာသူ့နိုင်ငံသားတွေရဲ့အသက်အိုးအိမ်ကိုတံပိုးထားတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာကဘာကိုပြသနိုင်လိမ့်မယ်လို့ Oxford တက္ကသိုလ်အနေနဲ့မျှော်လင့်ကြောင်းပြောပါရယ်အပြည့်စုံကို theguardian.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ရဲ့အကောင့်နှုတ်တင်ပြချက်ဖြစ်ပါတယ်ရှင်အခုတခါလေ့လာကြရမယ့် America Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချထားပါတယ်ရှင
်ဒီကိရမနဲ့တင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနိုင်ရတာ a ကတခုတကောင် origin rat ကကျွဲဆိုတော့ scribe ဖွင့်ရဲ့ဓာတ်ရိုက်ဒီပဲကတော့ကျွဲအနိုင်ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ကျွတ်ပုအနက်ကလို့ဆိုပါတယ်ကျွတ်ပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့
ဘာရဲ့ညာရဲ့လို့အသေးချာမသိဘဲနဲ့အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ပြောပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work, Mary smelled a rat.
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ
smell a rat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလာတိုင်းရဲ့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်ရခိုင်တိုင်းရင်းသူမအေးတီတီကျော်ဟာကြားမတန်းတူအခွင့်အရေးအမျိုးသမီးများအခွင့်အရေးကြားမရေးနဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်လေ့လာထားသူဖြစ်ပါတယ်။လက်ရှိမှာမြန်မာနိုင်ငံကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးအိုချာမှအလုပ်လုပ်နေပြီးအမေရိကန်နိုင်ငံဂျာရေးဌာနရဲ့ IVLP ဒီ International Visitor Leadership Program အစီအစဉ်နဲ့အမေရိကန်ကိုရောက်နေပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးများပေါ်အကြမ်းဖက်မှုအခြေအနေဘယ်လိုရှိသလဲ။ဒါကိုပြပြအောင်ဘယ်လိုဆောင်ရွက်တင်သလဲဆိုတာကိုမအေးတီတီကျော်နဲ့ဆိုမင်းမြန်ထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာမှာဒေါ်လာလာတန်ကတင်ပြပေးထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger.
ပထမဆုံးအနေနဲ့ကတော့ ATV ကျော်ရဲ့အကြောင်းနည်းနည်းပြောပြပေးပါလားရှင်ကြပါလိမ့
်မယ်။ဒါမဲ့ကတော့ ATV ကျော်ပါရှင့်2010အလောက်မှာ Mahidol University မှာ Health Social Science နဲ့ Master တက်ခဲ့ပါတယ်။ပြီးလို့ရှိရင်အဲ့နောက်ပိုင်းမှာပေါ့နော်အဲ့ program က research oriented program ဖြစ်တဲ့အတွက်ကြောင့်မလို့ပြီးလို့ရှိရင် Gender and Women Rights ကျမရေးရတဲ့ဒီအမျိုးသမီးအခွင့်အရေးတွေပြီးလို့ရှိရင်အမျိုးသမီးများအပေါ်မှာအကြမ်းဖက်မှုအိမ်တွင်းအကြမ်းဖက်မှုအစရှိတဲ့သူတေသနာတွေကိုလေ့လာတဲ့ဒီသူတေသနာတွေမှာအများအပြားမှာဝင်ပါခဲ့ပါတယ်ရှင်။အခုထိလည်းဒီအိမ်တွင်းအကြမ်းဖက်မှုတွေမျိုးသမီးများပေါ်မှာအကြမ်းဖက်မှုအစရှိတဲ့ဆောင်းပါးလေးတွေကိုအချိန်ရရင်ရတဲ့လောက်ရေးနေပါတယ်ရှင်
။ကျမတို့စိတ်ဝင်စားတာပေါ့နော်။အမျိုးသမီးများပေါ်အကြမ်းဖက်မှုပေါ့နော်
။ဟုတ်ကဲ့ပါ။
အဲ့ဒီမှာဆောစောကဣတိရိကျော်ပြောတယ်။ကျုံဝင်ကျုံလိုဆောင်းပါးလေးတွေရေးတယ်ဆိုတော့မှတ်မှတ်ရရဆောင်းပါးရှိရင်ပြောပြပေးပါလား
။မှတ်မှတ်ရရဆောင်းပါးကတော့ပထမဦးဆုံးအချိန်တက်ရောက်တဲ့ဒီကိုယ့်ရဲ့ idea အပြည့်အဝနဲ့ရေးတယ်ဒီ New Mandela လို့ခေါ်တယ်ပေါ့နော်။ဒီ Australia National University ရဲ့ Academic Website တစ်ခုမှာပေါ့နော်။2019 February လောက်က publish လုပ်ခဲ့တဲ့ဆောင်းပါးဖြစ်ပါတယ်ရှင်။အဲ့ဒီဆောင်းပါးကအဓိကအဖြစ်ဒီမြန်မာနိုင်ငံမှာပေါ့နော်။ Democracy ရပြီးတဲ့နောက်ပိုင်းဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီအမျိုးသမီးများပေါ့အကြမ်းဖက်မှုကပေါ့နော်ဟိုလူမြင်ကွင်းမှာအရန်ကိုများပြလာတယ်ဆိုတော့အဲ့များပြလာတဲ့အကြောင်းရင်းတွေကဘာတွေဖြစ်မလဲဆိုတာကိုအရင်သတင်းဆောင်ပါတွေကိုကြည့်ပြီးတော့ analysis လုပ်ထားတဲ့ဆောင်ပါတစ်ပုဒ်ဖြစ်ပါတယ်ရှင်အဲ့ဒီဆောင်ပါကောင်းစဉ်ကကြတော့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုကိုအဆုံးသတ်ရေးပေါ့နော်အဲ့ဒီကောင်းစဉ်နဲ့ဖြစ်ပါတယ်ရှင်
ဆိုအဲ့ဒီမှာအဓိကအချက်လေးတွေကဆောစောပြောသလိုဒီမိုကရေစီအသူကူပြောင်းရေးကာလစလာပြီးတဲ့နောက်ပိုင်းမှာအမျိုးသမီးပေါ်အကြမ်းဖက်မှုတွေကပို့ပြီးတော့ဟိုထင်သာမြင်သာရှိလာရဲဆိုပြီးတော့ကိုဆောင်ပါမှာပေါ့နော်ကိုကားထားတဲ့အကြမ်းဖက်မှုလေးတွေပြောပြပေးပါလားရှင်
ပထမဦးဆုံးအနေနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့တနှစ်နှစ်နှစ်လောက်ကပေါ့နော်ဖြစ်သွားတယ် modern မင်းသမီးလေးပေါ့နော် agent မျက်မိုးဆိုတဲ့မင်းသမီးလေးအဲ့မင်းသမီးလေးကသူ့ရဲ့ရည်စားလို့ပြောကြတယ်ပေါ့နော်သူ့ရဲ့ရည်စားဒါပေမဲ့မျိုးသမီးလေးဘက်ကတော့ရည်စားမဟုတ်ဘူးဒီတိုင်းပဲသမီးရည်စားပြတ်ပြီးသွားပြီအဲ့ဒါနဲ့အခြေအတင်ဖြစ်ကြပြီးတော့မင်းသမီးလေးကအသက်ခံရတယ်ဆိုတော့အဲ့အသက်ခံရတဲ့အမှုကအခုထိလည်းမပြီးသေးဘူးလို့ကြားပါတယ်ရှင်ဆိုတော့အဲ့ဒါကပထမဦးဆုံးအနေနဲ့အမှုတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီမင်းသားမင်းအုပ်ဆိုမင်းအုပ်ဆိုကနေပြီးတော့သူ့ရဲ့ဒီဂျာနယ်တိုက်မှာအလုပ်လုပ်နေတဲ့သူ့ရဲ့ဝန်ထမ်းအမျိုးသမီးလေးကိုသူတိရှင်ကြားတက်လိုက်တဲ့တည်ရင်ရဲ့ရန်ကုန်တော်ဝင်စင်တာမှာလည်းသူ့ရဲ့ဟိုရီးစားဆိုတဲ့သူကပေါ့နော်အမျိုးသမီးလေးကိုဒါနဲ့ထိုးလိုက်တဲ့တည်ရင်အဲ့ဒီတည်ရင်တွေကပေါ့နော်ဟိုတော်တော်လေးကိုထင်ထင်ရှားရှားလူရှိသူရှိမှာအမျိုးသမီးတွေကိုပေါ့နော်ငါတို့ကိုဟိုနင်တို့စိတ်ကြိုက်ခွဲသွားလို့မရဘူးခွဲသွားရင်နင်တို့အသက်ခံရမယ်ငါတို့နင်တို့ဘာမှဆိုလို့ပိုင်ခွင့်ရှိတယ်ဆိုတဲ့အမျိုးသမီးတွေကိုထိန်းချုပ်တဲ့သဘောမျိုးနဲ့ပေါ့နော်ဖြစ်ပြက်လာတာတွေကဟိုတော်တော်များများကိုလည်းဟို
နောက်ပိုင်းမှာဘာလို့တွေအောင်ဖြစ်လာတယ်လဲဆိုလို့ရှိရင်ရည်စားနဲ့ပြတ်ဖို့မစင်းစားနဲ့နေတို့အသက်ခံချင်လာအဲ့အလိုမျိုးတွေတောင်း Facebook တွေမှာ Social Media တွေမှာတွေ့လာရပါတယ်ရှင်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးစတွေ့လာရပြီဆိုကြရအမျိုးသမီးတွေရဲ့ဘဝကိုဒီချိန်ချောက်ခံနေရပြီပေါ့နော
်အဲ့ဒီတော့ ATV ကျော်ရဲ့ခေါင်းစဉ်တိုင်းပေါ့နော်ဒ
ီ
မျိုးသမီးရပေါ့အကြမ်းဖက်မှုအဆုံးတက်ရေးဆိုတဲ့အခါကျတော့ဒီလိုမျိုးအကြမ်းဖက်မှုတွေပေါ့နော်အထူးသဖြင့်ဒီဒီမိုကရေစီအတွင်ကုပြောင်းရေးကာလမှာအခြေအနေကပိုပြီးတော့အတင်းရဲလာတယ်ဆိုတဲ့အခါကျတော့အဆုံးတက်ရအောင်လို့ဘယ်လိုလုပ်နိုင်မလဲရှင
်အဆုံးတက်ရအောင်လို့ကကြတော့အဓိကကတော့ဥပဒေရှိဖို့လိုတယ်ပေါ့နော်အဲ့ဥပဒေကအမျိုးသမီးရအပေါ်ကြမ်းဖက်မှုပပျောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လိုတယ်အဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီအကြမ်းဖက်မှုခံလာရတဲ့အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တဲ့သူတွေကထိုက်တန်တဲ့အပြစ်တစ်ခုကြားခံရမယ်ဆိုလို့ရှိရင်ရှေ့မှာဥပမာလေးတွေရှိခဲ့တယ်ဆိုလို့ရှိရင်နောက်ပိုင်းကြားလို့ရှိရင်ငါတို့တစ်ခုခုလောက်လိုက်လို့ရှိရင်ပေါ့နော်ငါတို့ကိုအပြစ်ခံရမယ်ဆိုတာကိုသိလို့ရှိရင်တရားဥပဒေစိုးမိုးမှုရှိတယ်ဆိုတာကိုသိလို့ရှိရင်ပေါ့နော်ဟိုက်အလျောက်ကတော့နည်းနည်းလက်တွန့်မယ်ပေါ့နော်အခုကျတော့ဟိုတက်ချင်တယ်လို့တက်တက်ပြီးလို့ရှိလို့ရှိရင်လည်းထိုက်တန်တဲ့ဟိုပြစ်ဒဏ်ကိုခံရမှာမဟုတ်ဘူးပတ်စံရှိလို့ရှိတော့၎င်းလက်ထိုးလို့ရတယ်တရားဥပဒေကိုသိပြီးတော့ဟိုလေးစားနေကြမလို့ဘူးဆိုတော့ရေဝီရအတွေးလေးတွေကအဲ့လိုရှိတယ်ဆိုတော့လူတွေကတိတ်လက်မတွန့်ဘူးတက်လည်းဘာမှမဖြစ်ဘူးဆိုတော့ပုံစံမျိုးပေါ့နော်အဲ့ဒါအတိအကတော့ဒီဥပဒေရှိဖို့လိုတယ်
အဲ့တော့ပြစ်မှုကျူးလွန်လို့တရားဥပဒေရပြစ်ဒဏ်နဲ့ထိုက်တန်နဲ့ပြစ်ဒဏ်မရှိလို့ခုတပေါ့နော်မျိုးသားတွေအနေနဲ့ပို့ပြီးတော့အတင်းရဲလာကြတယ်ဆိုတဲ့အခါကျတော့ဒီဆိုးဆိုးက ATV ကြော်ထောက်ပြတဲ့လူသားမှုတွေပေါ့နော်မာသူတို့တွေရဲ့တရားဥပဒေအရအရေးယူမှုကဘလို့များပေါ့လျှော့နေလို့ပါလဲရှင
်ပေါ့လျှော့နေတယ်လဲဆိုတာဥပမာဆိုလို့ရှိရင်အေဂျင့်မြတ်မိုးရဲ့ case ဆိုလို့ရှိရင်ဖြစ်တာတစ်နှစ်နှစ်ကြာနေပြီအမှုကအခုထိအဆုံးမသက်သေးဘူးလို့ပြောတယ်ဘာဖြစ်လို့ဘာတွေကဒီလောက်ကြာနေလဲမသိဘူး main ကလေးတယောက်ရဲ့အသက်ကဆုံးရှုံးသွားပြီဒီမင်းအုပ်ဆိုရဲ့အမှုမှာဆိုလို့ရှိရင်မင်းအုပ်ဆိုကသူ့ရဲ့ဒီဝန်ထမ်းကိုတက်လိုက်ပြီးတော့သူတက်ပါတယ်ဆိုပြီးသွားပြီးဝန်ခံထားတယ်အဲ့ဒါကိုတောင်သူကဆက်ဆက်ချင်းတော့တက်တက်ကြွန်းထောင်တန်းဆိုပြီးတက်မှတ်လိုက်ပြီးတော့နောက်တစ်နှစ်လောက်ကြာတဲ့အခါမှာပေါ့နော်သူက10နှစ်လျှော့လိုက်တယ်ဆိုတော့သူ့ရဲ့ဟိုအခုလောလောဆယ်မှာဟိုဥမာဆိုလို့ရှိရင်တက်တက်ကြွန်းကြာတယ်ဆိုလို့ရှိရင်တော့နောက်တလားနှစ်လလောက်ကြာလို့ရှိရင်အဲ့ဒါကဟို10နှစ်လည်းဖြစ်ခြင်းဖြစ်သွားနိုင်တယ်လို့ဆိုလို့ရှိရင်ကွင်းလုံးကျွတ်လွတ်ရင်တော့လွတ်သွားနိုင်တဲ့အခြေအနေလေးတွေရှိတယ်ဆိုတော့လေမျိုးသမီးတွေကပေါ့နော်သူတို့ကိုတရားဥပဒေကအပြည့်အဝကာကွယ်ပေးထားတယ်လို့သူတို့ကလည်းမယုံကြည်တော့ဘူးကျူးလွန်တဲ့သူတွေကလည်းဟိုလုံချင်တာလုပ်လို့ရပါတယ်ပေါ့နော်တရားဥပဒေဆိုတာနောက်ခါလာနောက်ခါဈေးပေါ့ပြီးလို့ရှိရင်ဟိုတရားဥပဒေဆိုတာကလည်းဆက်ဆက်ချင်းမပြည့်တတ်များပေမဲ့နောက်ပိုင်းကျတော့လည်းလွတ်ရင်လွတ်သွားနိုင်တာပဲပတ်စံရှိလို့ရှိရင်လည်းဟိုထောင်ထဲမှာတော့သူတို့ရှိနေမယ်အပြင်မှာသွားလာလှုပ်ရှားလို့ရနိုင်မယ်ဆိုတော့ဟိုတရားဥပဒေကိုတိတ်ပြီးတော့တင်းကျက်တယ်လို့သူတို့ကမထင်တော့ဘူးပေါ့နော
်အဲ့ဒီတော့တရားဥပဒေအရေးယူမှုမှာအားနည်းနေတယ်ဆိုတဲ့ခါကျတော့အဓိကကတော့အမျိုးသမီးတွေကိုယ်တိုင်ကပထမကတော့သူတို့ကိုယ်သူတို့ကာကွယ်နိုင်ဖို့ပဲပေါ့နော်ဒီလိုမျိုးအဖြစ်မရောက်အောင်လို့ဆိုတော့သူတို့ပြည်အမျိုးသမီးရပေါ့အကြမ်းဖက်မှုအမျိုးသမီးအခွင့်အရေးအမျိုးသမီးကျန်းမာရေးနဲ့ပတ်သက်ပြီးတော့လေးလာပြုစုထားတဲ့လူတူအနေနဲ့ဆိုလို့ရှိရင်အမျိုးသမီးတွေဘလို့အကြံပေးကြမှာလဲရှင
်အခုအမျိုးသမီးလေးတွေရပါတော့အများသောအားဖြင့်ညီမယဉ်ကျေးမှုထုံးစံရပါတော့အိမ်ထောင်ပြုတယ်ဆိုတာလျှောက်ကြောင်းကိုအားကိုးခြင်းလို့ဆိုတော့အဲ့ဒါကြီးကလေတကယ်ကိုအမြင့်တွယ်နေတယ်ဟိုကိုကိုကိုအားကိုးခြင်းစိတ်မရှိဘူးငငယ်ကလေးကလည်းသိချင်းပေးခံခဲ့ရတာကအမျိုးသမီးဆိုလို့ရှိရင်ဘလောက်ပဲပညာတတ်တတ်တစ်ချိန်ကြာလို့ရှိရင်ယောက်ျားယူမယ်အဲ့ယောက်ျားရဲ့ဟိုလှုပ်ရှားကိုထိုင်စားမယ်ပေါ့နော်ဆိုတော့အဲ့ယောက်ျားကကောင်းတယ်ဆိုလို့ရှိရင်သူတို့ဘဝအေဂျင့်ပဲအဲ့ယောက်ျားမကောင်းဘူးဆိုလို့ရှိရင်လည်းကောင်းကောင်းမကောင်းကောင်းဟိုဆက်ပြီးတော့ပေါင်းသိမ်းရမယ်ဆိုတော့ဒီဖိအားလေးတွေလည်းရှိနေတယ်ပေါ့နော်အဲ့မှာဘာတွေ့ရတယ်လဲဆိုတော့အမျိုးသမီးတွေကကိုယ့်ဘာကိုယ်ရက်တီရမယ်ကိုယ့်ဘာကိုယ်အားကိုးသင့်တယ်ဆိုတော့ဟာကဟိုပျောက်ဆုံးနေတယ်တော်တော်များများမှာဆိုတော့မျိုးသမီးလေးတွေကိုအိမ်တောင်ပြုတ်ပြီးတော့တကယ်လို့အကြမ်းဖက်မှုတွေကြုံလာတယ်ဆိုလို့ရှိရင်တော့လည်းကောင်းအကြမ်းဖက်မှုမကြုံရရင်လည်းပျော်ရွှင်စရာကောင်းတဲ့အိမ်ထောင်ရေးမှာဆိုရင်လို့ရှိရင်တော့လည်းကောင်းပါတော့။မိမိကိုယ်ကိုမိမိရက်တည်နိုင်ဖို့အတွက်အကျိုးစားရမယ်။တကယ်လို့အကြမ်းဖက်မှုတွေကြုံခဲ့တယ်ဆိုလို့ရှိရင်ကိုယ့်ဘဝကိုကိုယ်ကြောက်နိုင်တဲ့အခြေအနေတရက်ဖြစ်နေတယ်ဆိုလို့ရှိရင်အခက်အခဲဆုံးအချိန်တွေကိုကြုံရလို့ရှိရင်တော့ပေါ့နော်။ဘဝမှာတယောက်တည်းရက်တည်နိုင်တယ်။အကြမ်းဖက်မှုခံခဲ့ရတယ်ဆိုလို့ရှိရင်ကြက်သားရတဲ့စိတ်ရှိရမယ်။မိလို့ရှိရင်မိမိကိုယ်ကိုမိမိလေးစားရမယ်မိမိကိုယ်ကိုလေးစားမှုရှိတယ်ဆိုတာကိုတခါတလေကြတော့ဆုံးဖြတ်ချက်တွေပြတ်သားရမယ်ပေါ့နော်ဘယ်လောက်ထိတော့ကြော်လွန်လာပြီဆိုလို့ရှိရင်တော့ဒီအိမ်ထောင်ရေးကိုဆက်ပြီးတိမခံတင်တော့ဘူးဆိုတော့ကိုယ့်ကိုယ်ကိုထားရှိတင်တဲ့လေးစားမှုလေးတွေပေါ့နော် self respect လေးတွေရှိရမယ်ဆိုပြီးတော့ကျွန်မကအကြံပေးချင်ပါတယ်ရှင
့်အဲ့တော့ဒီတရားဥပဒေရအားနည်းချက်တွေဆောစောကထောက်ပြတယ်ပေါ့နော်လူသားမှုကျူးလွန်တာကမှလွတ်ဖို့အခွင့်အလမ်းကရှိနိုင်တဲ့မျှော်လင့်ချက်တွေရှိတော့ le ye zai ye ri phit la ja le so lo tia u bari so mu yi ya ro
tia u bari so mu yi ya ro ai ayan go a ye ji ba de hu di a myo tamii de go a chan phat ta ga bo no du zai ta khu a ni ne bo no mhat yu pi ro da myo go ma lou tin bu so de ausa go a so ya bak ga le che che pya pya ne a ti pi nai ya me pi lo shin de ka go thi yauk pyat ta de ni nya mu shi de a pyet dan go ti ti cha 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 pi nai ya me hu naw pai ma blo phit la le so lo a pyet dan cha pi bi naw pai ma a myo tamii de ya ba go le jauk da le so lo la sa chi ma go jauk de a myo ta ga bo no de ka lo ထောင်ကျသွားပြီဆိုလို့ရှိရင်တော့လက်စားချင်ရင်ဘယ်လိုလုပ်မလဲဆိုပြီးတော့အမျိုးသမီးတွေဘက်ကတရားဥပဒေအရဒီအကြံဉာဏ်တောင်းခံတာမျိုးတွေမလုပ်တာတွေရှိတယ်။အဲ့ခါကျတော့အမျိုးသမီးတွေကိုပေါ့နော်ဥပဒေအကြောင်းအရဘယ်လိုမျိုးပြန်ပြီးတော့ကာကွယ်မလဲ။ကျုလိုနဲ့သူကိုလည်းဘယ်လောက်ထိထိုက်တန်တဲ့ပြစ်တံကိုပေးမလဲ။တစ်ဖက်မှာလည်းဟိုအမျိုးသမီးတွေကိုလက်တော့ပြတ်မှုမဖြစ်အောင်ပေါ့နော်ကာကွယ်တဲ့ဘယ်လိုအစီအမံတွေထားရှိမလဲပေါ့။ဟိုနိုင်ငံရဲ့ခြားတွေမှာဆိုလို့ရှိရင်ကြားဘူးလားတော့ကျန်းဖက်ခံရတဲ့အမျိုးသမီးရဲ့ဘယ်နှကိုက်အကွာလောက်ကိုတောင်လာလို့မရဘူးအဲ့လိုမျိုးတွေရှိတယ်ဆိုတာကြားဘူးလေပေါ့နော်။ဒါပေမဲ့မြန်မာနိုင်ငံမှာကြတော့ဟိုတလောတုံးကတော့အမှုတစ်ခုဖြစ်တယ်ကြားတယ်။အဲ့ဒီအမှုမှာဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားကတရားရင်ဆိုင်ပြီးတော့လက်ဖက်ရည်ဆိုင်မှာထိုင်နေတော့မှာအမျိုးသားအမျိုးသမီးကိုထိုးတက်သွားတယ်ပေါ့နော်လက်စားချေသွားတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့ဒီပုံစံမျိုးလေးတွေမှာလည်းဟိုအမျိုးသမီးတွေကလည်းကြောက်နေကြတာရှိတယ်ဆိုတော့ဥပဒေပိုင်းအရာကတော့တော်တော်လေးကိုပြင်ထန်တဲ့ဆက်လုပ်ရမယ့်အခြေအနေလေးတွေမှာရှိပါတယ်ရှင
်တော်လာတဲ့စီစဉ်ထုတ်လင်းပေးနေတဲ့အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လင်းပေးပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါရဲ့ရှင်။
လာမယ့်အနှစ်20အတွင်းအင်ဂါဂျူကိုသွားဖို့ကြိုးစားနေတဲ့အမေရိကန်အာကာသစူးစမ်းထိလာရေးအဖွဲ့ NASA ကသူတို့ရဲ့အာကာသယာဉ်မှုတွေအာကာသလွန်ပြန်ယာဉ်ကိုမောင်းနေချိန်မှာပုံမှန်စိတ်ရှိနေမနေစိတ်အပြောင်းလဲဘာတွေဖြစ်နေလဲဆိုတာတွေကြိုတင်သိရအောင်စမ်းသပ်မှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။အာကာသယာဉ်မှုတွေအင်ဂါဂျူကိုသွားမယ်ဆိုရင်6လလောက်ကြာမှာမို့ဒီခီးအတွက်လေယာဉ်မှုတွေမောင်းနေရမှာအထောက်ကူပေးနိုင်အောင်သူတေသနာလုပ်နေတာဖြစ်ပါတယ်ဒီစမ်းသပ်မှုကနေလေကြောင်းလိုင်းတွေမှာဒီယာဉ်မှုတွေကြောင့်မတော်တဆဖြစ်မှုတွေရောပါသွားစေဖို့ပါရည်ရွယ်ထားတယ်လို့ Ohio ပြည်နယ်ကလန်သူတေသနာဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ
်အာကာသယာဉ်မှုတွေပေါ့နော်ဒီကနေအင်ဂါဂျူသွားတယ်ဆိုလို့ဆိုရင်6လလောက်သွားရမယ်ဒါမှမဟုတ်လို့ရှိရင်နောက်မှလေစင်နေတိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ဆိုရင်လေမြန်မောင်းတဲ့ pilot တွေလေယာဉ်မှုတွေဟိုဒုလေယာဉ်မှုတွေသူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲတည်တည်ချာချာစူးစူးဆိုင်ဆိုင်လေမြန်မောင်းနေတာတော့မဟုတ်လို့ရှိလို့ဆိုရင်သူတို့စိတ်တွေကတခြားပြောင်းနေသလားဆိုတဲ့ဟာကို cognitive study လို့ခေါ်တယ်
2015 March လတော့က German Wing လေကြောင်းရဲ့ Spain ကနေ Germany ခီးစင်မှာတွဲဖက်လေယာဉ်မှုရဲ့စိတ်ငူမန်နဲ့လုပ်ရကြောင်းလေယာဉ်ဟာပြင်းထန်နိုင်ငံက Alps တောင်တန်းမှာထိုးကြခဲ့ပြီးခီးတဲ့144ယောက်နဲ့လေယာဉ်အမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လေယာဉ်မှုတွေမောင်းနေစမှာလေယာဉ်ကိုပဲအာရုံစူးစိုက်မှုရှိမရှိအုံနောက်စမ်းသပ်မှုတွေကိုလုပ်နေတာပါ FNRIRS လို့ခေါ်တဲ့စက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပါ
သူတို့ဘာလို့တွေးနေလဲဘာစဉ်းစားလဲဒေမြန်ကိုပဲတည်ရချာဒီတစိုက်မောင်းနေတာလားဆိုတာဟာကိုလေ့လာဖို့အတွက်အုံနောက်ခဲကိုအလင်းရောင်လေတာရောင်ကြီးလေးတစ်ခုထည့်ပြီးတဲ့အခါကျရင်အုံနောက်ဘာလို့စဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးကျအဲ့ဒါကို FNRIRS ဆိုခေါ်တယ် Functional Near Infrared Spectroscopy သူကပါလဲဆို Brain ရဲ့ Cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ Line လေးတွေကိုအလင်းရောင်နဲ့တိုင်းယူရဲဆက်ဒါလက်ထဲမှာပဲတိုင်းတာအဲ့တော့လေးညံပေါ်မှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုဒီဇိုင်းလုပ်ယူပေးနေလေးညံမောင်းတိုင်းလေးမှုတွေကသူတို့တကယ်ပဲစိတ်ပါဝင်စားစွာနဲ့လေးညံကိုလိုတဲ့ခရုရအောင်သွားနေတာလားတိုင်းလို့ရနိုင်တဲ့ဆက်ကိုကျွန်တော်တို့လေးမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
ဒီထွန်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုသုံးပါတယ်လေဆာရောင်ကြီးသုံးစက်ကရီယာတွေကိုလူရဲ့ခေါင်းပေါ်တင်နိုင်တဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးသုံးစက်နဲ့ဆန်းသပ်ဖို့အတွက်လူစိတ်ကိုသုံးမဲ့အစားအုံနောက်အတူကိုအရင်ဖန်တီးရပါတယ်ရဘာနဲ့အရင်ဖန်တီးပြီးဆန်းသပ်ရတာပါ
အုံနောက်လုံးလုံးနေတဲ့ဟာအမြင်နဲ့ဒီမှာကျွန်တော်ဆက်စမ်းနေတဲ့အချိန်မှာလူခဏခဏခေါ်ပြီးခိုင်းမြန်အဲ့တော့အုံနောက်တဲ့ဝင်သွားတဲ့အလင်းရောင်ဖြာထွက်သွားတဲ့ပုံစံနဲ့သူ့ရဲ့အုံနောက်အတုလိုခါမျိုးဟာတကယ်ပဲကျွန်တော်တိုင်းနေစက်ကလုတ်တလားမလုတ်တာဆိုတဲ့ဟာကိုအုံနောက်အတုနဲ့အရင်စမ်းကြည့်လို့ရတယ်။တွားပါလဲဆိုရဘာတစ်မျိုးလေ။ဒါပေမဲ့အုံနောက်ထဲကိုဝင်သွားတဲ့အလင်
ကျွေးကြော်လေးတွေလို့ဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေအလင်းရောင်ထည့်လိုက်လို့ရှင်ဒီဘက်ကထွက်လာတဲ့အလင်းရောင်ဒီဘက်ကထည့်လိုက်တဲ့အလင်းရောင်ပါဒီလိုကျွေးကြော်လေးတွေကိုဖြတ်သွားတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အုံနောက်အစ်စ်လုတ်နေတဲ့ပုံစံအတိုင်းဖြစ်အောင်ဆိုဒီဇိုင်းလုပ်နေအုံနောက်ထဲမှာလုတ်ဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိန်းချုပ်ထားတာပါစင်စာတွ
အရာတာခံတဲ့ဟာမျက်လုံးမြင်ရတဲ့နေရာအစာစားတာဟိုကိုယ်လဲလှုပ်ရှားတာပေါ့နော်ဒီအယိုးအကြောတွေ muscle တွေလှုပ်ရှားဖို့ control လုပ်တဲ့ဟာအဲ့သူ့တနေရာနဲ့နေရာတစ်ခုနဲ့တစ်ခုကမတူဘူးပေါ့အုံနောက်အစိတ်ပိုင်းပေါ်မူတည်ပြီးတော့များသောအားဖြင့်စဉ်းစားတဲ့ဟာတွေကိုတွေးခေါ်နေတဲ့ဟာစဉ်းစားနေတဲ့ဟာ cognitive ပေါ့နော်အဲ့ cognitive brain ကဘယ်နေရာမှာရှိလဲဆိုလို့ရှိရင်ဒီအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတယ်ဆိုတော့အဲ့နေရာမှာပဲအုံနောက်အလုံးလုံးတဲ့စဉ်းစားတဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေးခေါ်တဲ့ဟာတွေနဲ့ပတ်သက်တဲ့ဟာအဲ့ဒီအားတွေကိုထိန်းတဲ့ဟာရှေ့ပိုင်းတချို့နေရာတွေမှာရှိတဲ့အတွက်ဒီနေရာတွေမှာကျွန်တော်တို့တိုင်ရတယ်တိုင်တဲ့အခါကျလို့ရှိလို့ဆိုရင်အုံနောက်ရဲ့ပဲနေရာအစိတ်ပိုင်းကိုတိုင်လို့ရှိရင်ဘယ်လိုဟာမျိုးစဉ်းစားတဲ့ဟာရဲ့ wave ကဘယ်နေရာနဲ့သွားပြီးတော့ correlate ဖြစ်တယ်ဆက်စပ်မှုရှိတယ်ပေါ့နော်ဒါဆိုလို့ရှိရင်သူပါစဉ်းစားနေတယ်ပေါ့နော်ပြီးတဲ့အခါကျအဲ့ဒီအုံနောက်ရဲ့ wave တွေကိုကြည့်ပြီးတဲ့အခါကျရင်ဒီလူကလောက်ရမယ့်အလုပ်ကိုလုပ်နေလားမဟုတ်လို့ရှိရင်ငိုက်နေသလားပေါ့နော်အဲ့ဒါကိုသိကျင်တဲ့အတွက်ခုနလေဆာရောင်ခြည်လေးထည့်ပြီးဒီအုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ကနေပြီးတော့မှပြန်ဖြာပြီးထွက်လာတာကိုနောက်တနေရာပြန်တိုင်းနေတယ
်အဲ့ဒီလိုတိုင်းတာပြီးတိလာတာတွေကနေလင်းမှုတွေကြောင့်မတော်တဆမှုတွေမဖြစ်အောင်အချိန်မီတားဆီးနိုင်မှုအတွက်ရည်ရွယ်တာဖြစ်ပါတယ်
လေးမြမောင်းသမားဆိုပါသူတဲ့တဲ့မောင်းရမယ်ဆိုစောင်းပြီးမောင်းလိုက်တယ်မဟုတ်လို့ရှိလို့ရှိရင်ဂျွန်းတုံးမောက်ကုန်ဖြစ်အောင်မောင်းလိုက်တယ်မဟုတ်လို့ရှိရင်တခါတည်းပင်လေလေးကိုအတင်းထိုးချလိုက်တယ်ဆိုတဲ့အခါကျရင်သူစဉ်းစားပြီးမှလုပ်တာလေအဲဆိုတော့အုံနောက်ကစဉ်းစားလိုက်တဲ့အချိန်မှာဒါမှားနေပြီဆိုတဲ့ဟာကိုဒီစက်ကနေပြီးတော့တိုင်းပြလို့ရလို့ရှိလို့ရှိရင်ဒီလူကမူမှန်လုပ်နေတဲ့အလုပ်ကနေပြီးတော့လွဲပြီးလုပ်ပြီးဆိုတာတိပြီဆိုလို့ရှိရင်ချက်ချင်းသူ့ကိုပြင်ပေးလို့ရတာပေါ့နော်ဒီလူမှားနေပြီဆိုလို့ရှိရင်ဒီလေမြန်ကို auto pilot နဲ့ပြန်ပြီးတော့မောင်းခိုင်းလို့ရရမယ်။အဲ့ဒါအတွက်စမ်းသပ်တဲ့ဟာကို cognitive study လို့ခေါ်တယ
်။အုံနောက်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာအပြောင်းအလဲတွေကိုရုပ်သဘောအရလေးစားရောင်ခြည်နဲ့တိုင်းတာတွက်ချက်တဲ့စမ်းသပ်မှုတွေကနေအာကာသယဉ်မှုတွေလေယာဉ်မောင်းသူတွေအတွက်အထောက်ကူပေးနိုင်ဖို့ NASA ကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းသားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံးကြအောင်လို့နော်။
ဒေါက်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေ့ညပိုင်းမှာအတက်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေရှင်။ VOA American တန်ရက်စနေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
ခေတ်ကျင့်ပြုမှုလို့သတ်မှတ်ခံရတဲ့လူကုန်ကူးမှုဟာအလွန်ဆက်ဆုပ်ဖွယ်ကောင်းတဲ့ရာဇဝတ်မှုတစ်ခုဖြစ်ပြီးကမ္ဘာနိုင်ငံအလုံးနီးပါးကိုထိခိုက်နေတာပါဒီကနေ့ကမ္ဘာမှာလူကုန်ကူးခံရသူပေါင်းတန်း20ကျော်မကရှိနေပြီလို့ခန့်မှန်းထားပါတယ်ဒါပေမဲ့လို့အစိုးရတွေရဲ့တရားဝင်အတည်ပြုအစီရင်ခံမှုအရဆိုရင်လူကုန်ကူးခံရသူပေါင်းဟာ 68,000 အောက်မှာပဲရှိနေတာပါတရားစွဲဆိုထားတဲ့လူကုန်ကူးသူတွေလို့တန်တရားရှိသူပေါင်းဟာလည်း 15,000 အောက်မှာပဲရှိနေပြီးစီရင်ချက်ချအပြစ်ပေးခံရတဲ့လူကုန်ကူးမှုကျူးလွန်သူပေါင်းဟာ 10,000 အောက်မှာပဲရှိပါတယ်။ဒါကြောင့်ဒီကိန်းဂဏန်းတွေတိုးတက်လာဖို့ဂျိုးပန့်ချက်အဖြစ်ခေတ်သစ်ကျွန်ပြူးမှုအဆုံးသက်ရေးကမ္ဘာရန်ပုံငွေအတွက်အမေရိကန်နိုင်ငံသားရေးဌာနကနေအမေရိကန်ဒေါ်လာ25တန်းကမ္ဘာကထပြုပြီးမှတည်ခဲ့ပါတယ်။ဒီနေ့အစောပိုင်းမှာစတင်မိတ်ဆက်ခဲ့တဲ့ခေတ်သစ်ကြေးကျွန်ပြုမှုအဆုံးသက်ရေးအစီအစဉ်အောက်မှာဒီရန်ပုံငွေကိုအမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုစောင့်ကြည့်ရေးနဲ့တိုက်ဖြတ်ရေးဆိုင်ရာရုံးကနေထောက်ပံ့ခဲ့တာဖြစ်တယ်လို့ပွင့်လင်းပြီးထင်သာမြင်သာရှိတဲ့ရွေးချယ်မှုအစီအစဉ်နဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။သ တက်မှတ်ထားတဲ့နိုင်ငံတွေနဲ့ဒေသတွေမှာခက်တဲ့ကြုံပြမှုပြန့်နှံ့နေတာကိုရှော့ချရေးအမေရိကန်နဲ့နိုင်ငံတကာရန်ပုံငွေတိုးမြှင့်ဖို့အတွက်အမေရိကန်ရဲ့တန်တိတ်တန်ခိုင်မာမှုကိုအခုလိုဥဆောင်ဥရွယ်ပြုမှုကထင်ဟပ်စေပါတယ်။ဒါအပြင်အမေရိကန်ဥဆောင်တဲ့ရန်ပုံငွေဩစာတက်ရောက်မှုဟာအခြားအစိုးရတွေနဲ့တသီးပုဂ္ဂလအလှရှင်တွေပါဝင်လာစေဖို့အထောက်အကူပြုပါတယ်။အလားတူကိန်းဂဏန်းတွေလေ့လာသုံးသပ်ချက်တွေနဲ့ပတ်သက်လို့နိုင်ငံအလုံးပါဝင်တဲ့မူပေါင်းအဖြစ်ဖွံ့ဖြိုးလာဖို့လည်းပံ့ပိုးပေးပါတယ်။နောက်ပြီးအနာဂတ်သင်ခန်းစာယူဖို့အတွက်တကမ္ဘာလုံးမှာခက်တဲ့ကျွံပြုတ်မှုကိုတိုက်ဖျက်ရေးကြိုးပမ်းချက်တွေအများသိစေဖို့နဲ့အောင်မြင်စေဖို့လည်းဒီရန်ပုံငွေဟာအထောက်ပံ့ပေးမှာဖြစ်ပါတယ်။လူကုန်ကူးမှုရှော့ချရေးကြိုးပမ်းအားထုတ်မှုမှာတကမ္ဘာလုံးမျှဝေပါဝင်သင့်ပါတယ်။ဒါကြောင့်လည်းကတိပြုထားတဲ့အတိုင်းရန်ပုံငွေဒေါ်လာ 1.5 ဘီလီယံအထိရောက်ဖို့အခြားလူရှင်တွေရဲ့အကူအညီတွေနဲ့ဒီအစီအစဉ်ကနေကြိုးပမ်းအားထုတ်သွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကခက်တဲ့ကျွံပြူမှုအဆုံးသတ်ရေးကမ္ဘာရန်ပုံငွေအတွက်ကမ္ဘာကထပြုထားတဲ့ဒေါ်လာ25သန်းဟာ 3B လို့အမည်ပေးထားတဲ့တရားစွဲဖို့အကာအကွယ်ပေးဖို့နဲ့ကြိုတင်တားမြစ်ဖို့ဆိုတဲ့ကမ္ဘာလုံးဆိုင်ရာလူကုန်ကူးမှုတိုက်ဖျက်ရေးမူပေါင်း3ချက်နဲ့အညီခက်တဲ့ကျွံပြူမှုပုံစံအားလုံးကိုတိုက်ဖျက်မဲ့အစီအစဉ်တွေမှာ3နှစ်ကျော်ကြာရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ဖို့အမေရိကန်ဘက်ကပြက်ကွက်မှုရဲ့အကျိုးဆက်တွေအဖြစ်တကမ္ဘာလုံးမှာအခြားဆိုးကျိုးတက်ရောက်မှုအများအပြားရှိနေကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကဇွန်လ28ရက်နေ့ကပြုလုပ်တဲ့2019ခုနှစ်လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမိတ်ဆက်ပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်။ဆိုးကျိုးဆိုတဲ့နေရာမှာအာဂရီလိုက်စားမှုကိုဖြစ်ပေါ်စေတာ၊တရားဥပဒေစိုးမိုးရေးကိုရော့ကျစေတာ၊လူမှုအသိုင်းအဝိုင်းကိုကြောထောက်နှောက်ခံပြုရမှာအဓိကအချက်အချာကြတဲ့စံတန်ဘိုးတွေကိုစုပ်ယုပ်စေတာစတာတွေဖြစ်တယ်လို့ဝန်ကြီးကတဆက်တည်းပြောသွားပါတယ်။နိုင်ငံတကာနဲ့နိမိတ်တွေကိုကြော်ဖြတ်တဲ့ရာဇဝတ်မှုဆိုင်ရာကွန်ရက်တွေအဲ့ဒီထဲမှာမူရစ်စေဝါရောင်းဝယ်သူတွေငွေပြူငွေမဲခွာချသူတွေဒါမှမဟုတ်အထောက်ထားနဲ့မှတ်တမ်းအတုလုပ်သူတွေစသဖြင့်ဒါတွေအားလုံးဟာလူကုန်ကူးမှုလုပ်ငန်းတွေမှာတစိုက်တစ်ပိုင်းကနေပါဝင်ပတ်သက်နေပါတယ်။ဒါကြောင့်လူကုန်ကူးမှုကိုစန့်ကျင်တိုက်ဖျက်ရမှာဥဆောင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်တိတ်ထန်အခိုင်အမာချထားပါတယ်။လူကုန်ကူးခံရသူတွေအတွက်တရားမျှတမှုရှိဖို့ပြစ်မှုကျူးလွန်သူတွေဘက်ကကိုယ်တော်ဝင်ကိုယ်ယူဖို့အမေရိကန်ကကြိုးပမ်းအားထုတ်မှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးတယ်လာဆန်ကပြောကြားခဲ့ပါတယ်ရှင်
။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA အမေရိကန်တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။စနေနေ့ညပိုင်းမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းရှိတာမို့လို့စောင့်မျှော်နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးဖို့လည်းဆွေးနွေးနိုင်ကြပါတယ်ရှင်။အခုမနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။အမေရိကန်နီးမြေလွန်ကြုံရေးဌာနယာယီဝန်ကြီးအယ်လင်တူခာအမေရိကန်ပိုင်းမုန်တိုင်းတန်တဲ့ပေါ်တိုရီကိုကျွန်းကိုဂျာကာပရီနီကသွားပြီးအဲဒီမှာကြောက်ရွံ့နေတဲ့လူသားပေးဒုက္ခအခြေတည်းရဲ့အနေနဲ့ကိုဖက်ဒရယ်ဆွေရကကောင်းကောင်းနားလည်တဲ့အကြောင်းဒေတာကန်တွေကိုအာမခံပြောဆိုပါရယ်။ပေါ်တိုရီကိုနဲ့ဗာဂျီအိုင်လန်စ်လူတို့ပေးဒုက္ခသင့်နေတယ်ဆိုတာကိုသိရှိပါကြောင်းစံဝမ်းမျိုးတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးဒူကပြောသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်လူဝင်မှာလာတဲ့မှာအာရှ၅နိုင်ငံကိုခရီးထွက်မှာဖြစ်ပါတယ်။ဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်၊ဖိလစ်ပိုင်နိုင်ငံတွေပြင်ဟာဝိုင်ကျွန်းကိုလူဝင်မှာ၃ရက်ကနေ14ရက်နေအတွင်းခရီးသွားမယ်လို့သမ္မတအင်ပြီတော်ကအထောက်ကြားနေမှာထုတ်ပြန်ပါတယ်။အာရှဒေသနဲ့အမေရိကန်ပြည်ထောင်စုကြားမဟာမိတ်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုလေးထားတယ်ဆိုတဲ့တန်ဖိတန်ကိုပြသတဲ့အနေနဲ့အခုလိုအာရှနိုင်ငံတွေစီသမ္မတထရမ့်ခီးသွားရောက်မှာဖြစ်တဲ့ကြောင်းအင်ဖီရိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတူဟာဈေးတက်တာတဲ့ရိုးရိုးခီးတဲ့တင်လေရင်တွေနဲ့ခီးမသွားပဲအစိုးရစီတုံပြီးဈေးကြီးတဲ့လေရင်တွေနဲ့ခီးသွားခဲ့တဲ့ကိစ္စပေါ်လာပြီးတဲ့နောက်ယာရုကနှုတ်ထွက်သွားပါပြီ။ဂျမားရေးနဲ့လူထုဝန်ဆောင်မှုဌာနဝန်ကြီးသောမတ်ပရိုက်ဟာတောက်ကြနေအစောပိုင်းကသူ့ရဲ့နှုတ်ထွက်လာကိုသမ္မတထံတင်သွင်းခဲ့ပြီးတဲ့နောက်သမ္မတကလက်ခံခဲ့တယ်လို့တောက်ကြနေလည်းပိုင်းသမ္မတအင်ပြီးတော့ထုတ်ပြန်ချက်တခုမှာဖော်ပြထားပါဗျ။ကုလသမဂ္ဂဒွေမှုချုပ်နဲ့လက်ထောက်ဒွေမှုချုပ်တို့မြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ကြည့်ရှုဖို့ဂျာတာပရီနီကလုပ်တဲ့မြန်မာအရေးကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးအတွင်းမှာမြန်မာနိုင်ငံအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကဖိတ်ကြားခဲ့တဲ့ကိစ္စစဉ်းစားသုံးသပ်နေတယ်လို့တောက်ကြနေတင်းစားရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေမှုချုပ်ရဲ့ပြောခွင့်ရာစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုညာအကြံပေးဖို့ရဲ့စတင်တိုက်ခိုက်မှုကြောင့်လူမျိုးရေးတပ်ဖွဲ့ဝင်တွေနေနေရှင်းလင်းဆောင်ရွက်ခဲ့တာတလကျော်ကြာလေချိန်ထောက်ပံ့ကူညီမှုပေးတဲ့အဖွဲ့တွေကိုပြန်တောင်းခွင့်ပြုဖို့တောင်းဆိုတာတွေပို့ပြီးတော့ထွက်ပေါ်လာနေပါတယ်ခင်ဗျာ။
စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါခုမနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Keep Homes ဖြစ်ပါတယ်ရှင်ညနေဘက်6နာရီကနေ8နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစည်းအဝေးကိုတော့ line to meter 69.41 တို့ကနေတန်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေဒီ video ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာမျိုးပါရှင်
This program has come to you from the Voice of America, Washington.